ရှင်နေပြုတဲ့ကုသိုလ်များနဲ့ဆက်ပြီးတော့ဘုန်းကြီးရရဏတရားရေစကြတရားဟောကြားပေးမယ်မဟောမီမှာပြုလုပ်တဲ့ကုသိုလ်ကောင်းမှုများကိုဝမ်းမြောက်နှုမောတာရုခေါ်ဆိုနိုင်မှုအတွက်ဖတ်ကြားပေးမယ်ရှင်နေသာသနာတော်နှစ်2556ခုနှစ်မြန်မာဂောဇာတက္ကရာ1384ခုနှစ်ဒုတိယဝါဆိုလပြီးကျော်တရက်ခရီးနှစ်2012ခုနှစ်ဩဂုတ်လ3ရက်တောက်ကြနေမှာစကိုင်းတောင်ရုံမြတ်ဆက်ကြအကြောင်းတိုက်တို့လာရောက်ပြီးကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်ကဘဝတစ်ပါးသို့ပြောင်းသွားခဲ့တဲ့ဂျေဇူးရှင်ဖခင်ကြီးဥမောင်စံဂျေဇူးရှင်မိခင်ကြီးဒေါ်ရှိန်တို့အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမန်ထားပြီးမန္တလေးမြို့28 29လမ်းကြား80 81လမ်းကြားရှိတော်ပြေဝင်းမှာနေထိုင်တဲ့ဒါယိကာမဒေါ်အေးအေးကလာရောက်ပြီးတော့ကုသိုလ်ပြုပါတယ်ပြုလုပ်တဲ့ကုသိုလ်များကမြတ်စွာဘုရားကျောင်းတိုင်းမှာတရင်သုံးနေထိုင်ဝါကတ်တော်မူတဲ့တန်ဃာတော်335ပါးတို့အားနေ့လယ်ခါမွန်မြတ်သောဆွမ်းခဲဝဲပေါ်စဉ်များဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကြွားရောက်လာတဲ့အပရိသတ်များဓမ္မမိတ်ဆွေများနဲ့ကြောင်းတိုက်တွင်ရှိယောဂီသူတော်စင်တို့အားကြွေမွေးအခန့်ချင်းဆိုတဲ့ကုသိုလ်ကောင်းမှုများဆက်ကြနိုင်ကဆရာတော်6ပါးတို့အားတစ်ပါးတစ်ပါးလျင်ဘုမမာတင်တင်ငန်းတွေ့ဆုံတစုံစီနဲ့နဝကံမှ2000ကျပ်တန်ပစ္စည်းများလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများဆက်ကြကြောင်းတိုက်တန်ဃာတော်335ပါးတို့အားတဘာတဘာလျင်ဆက်ပြောက်ွက်တစ်ခွက်စီလှူဒန်းခြင်းထိုမတဘာဓမ္မပူဇာဖြင့်မြတ်စွာဘုရားနာယကဆရာတော်အားဝါဇုသင်္ကန်းတွိဆုံမာတင်သင်္ကန်းတွိဆုံတစုံထီဖနက်ရက်ဆေးပစ္စည်းမျိုးစုံနဲ့သုံးသိန်းကျပ်တန်အဆက်သောပစ္စည်းများလှူဒန်းကြခြင်းထိုမတဘာမန္တလေးမြို့28 29လမ်းကြား80 81လမ်းကြားမှာရှိတဲ့ရှိတော်ပြင်းရှိတော်ပြေဝင်နေရာမှာရှိတဲ့မိမိရဲ့တိုက်တာအဆောက်အုံမြေနဲ့တကွာအတွင်းပြင်ရွှေပြောင်းလိုရာကောင်းတဲ့ပစ္စည်းမရာကောင်းတဲ့ပစ္စည်းများကိုလည်းပဲသာသနာတော်၃ရက်အတွက်ရည်မှန်းပြီးတော့လုပ်ပိုင်권ရှိစေရန်မြတ်စွာဘုရားနာယကဆရာတော်အားလှူဒန်းခြင်းထိုမှတပါကွယ်လွန်သူမိဘနှစ်ပါးနဲ့အမကြီးဖြစ်သူဒေါ်တူကျောင်းအုပ်ဆရာမကျောင်းအုပ်ကြီးငြိအကိုဖြစ်သူဦးမောင်ကျော်တို့အားယေရှုမှန်ထားပြီးညီမဖြစ်သူဒေါ်နီကနာယကဘုန်းကြီး6ပါးတို့အားတပါးလေ9000ကျက်စီလူတန်းချင်းဓမ္မပူဇာဖြင့်ဝါဇုသင်္ကန်းသွားရိုက်စီသွားရိုက်တန်ပစ္စည်းမျိုးစုံနဲ့တထောင်ကျက်တန်ပစ္စည်းများလူတန်းချင်းကွေထီသုံးလက်မိသားစုကနာယကဆရာတော်6ပါးတို့အားတပါးလေ9၅၀၀ကျက်စီလှူဒန်းပြီးတော့ဓမ္မပူဇာဖြင့်၃၀၀ကျက်တန်ပစ္စည်းများလှူဒန်းခြင်းဥဟံမြင့်တော်ခင်းနှင်းသက်မိသားစုကဝါစုသင်္ကန်းတစုံဆက်ကပ်လှူဒန်းခြင်းဥတင်လွင်တော်ချင်းမိသားစုက၃၀၀ကျက်ဒေါ်ဆန်းဆန်းရင်ဟာနဝကံမ၁၀၀၀ကျက်ဒေါ်ရင်ရင်မိသားစုကနဝကံမ၁၀၀၀ကျက်တန်ကြီးကဖြစ်1000ကျက်နဲ့ဓမ္မပူဇာဖြစ်1000ကျက်ဒေါ်စုစုဟာနဝကံမ1000ကျက်မဆန်းဆန်းမြိုင်ညီမမတင်တင်တွေတို့က1000ကျက်ဆိုပြီးတော့ဓမ္မမိတ်ဆွေများလည်းဝိုင်းဝန်းပြီးတော့လှူဒန်းကြတယ်ပေါ့အဲ့တော့ယနေ့အထူးအဖြစ်ဝါစုသင်္ကန်းဆက်ကပ်ခြင်းနဲ့တန်ဃာတော်ရှင်မြတ်335ပါးကိုဆွမ်းဘောဇင်များဆက်ကပ်လှူဒန်းနေမိမိနေထိုင်တဲ့မိမိပိုင်တဲ့စောစောကပြောခဲ့တဲ့ရှေ့တော်ပြေဝင်းမှာရှိတဲ့တိုက်အဆောက်အုံကိုလည်းပဲသာသနာတော်၃ရက်ကြည်ပွားတိုးတက်စေဖို့အတွက်စောစောစီစီပဲဆွန့်လွတ်ပြီးတော့လှူဒန်းခြင်းလှူဒန်းတဲ့နေရာမှာလည်းပဲလွတ်လွတ်ကျွတ်ကျွတ်သာသနာပြုနိုင်ရန်အတွက်မြတ်စွာဘုရားကျောင်းတိုင်မှာလိုအပ်ရင်လည်းမြတ်စွာဘုရားကျောင်းတိုင်မှာအသုံးပြုဖို့တကယ်လို့မြတ်စွာဘုရားကျောင်းတိုင်မှာမလိုအပ်ဘူးသူမဟုတ်မြတ်စွာဘုရားကြောင်းတိုက်ဟာတိမ်ကောသွားပြီဆိုရင်လည်းပဲသာသနာတော်နဲ့ဆက်ဆိုင်တဲ့လိုအပ်နေတဲ့နေရာမှာအသုံးပြုနိုင်ရန်အဲ့ဒီလိုအသုံးပြုတဲ့နေရာမှာလည်းပဲလုပ်ပိုင်권ရှိစီဖို့အတွက်ဘုန်းကြီးကိုအားလုံး ပြီးခဲ့တဲ့လကစာချုပ်စာရန်နဲ့တကဝလက်မှတ်ထိုးပြီးတော့လှူဒန်းခဲ့တဲ့ဒါကိုထပ်မံပြီးတော့ရေးဆက်ချရတယ်ပေါ့အဲ့တော့ဒီကအပြင်ယေရှုရှင်မိဘနှစ်ပါးအားယေရှုမှန်ထားပြီးတော့ယနေ့ပြောခဲ့တဲ့ဆွမ်းကုသိုလ်ဝါစုသင်္ကန်းကတ်တဲ့ကုသိုလ်နေတိုက်တာဆောက်အောင်ကိုလှူဒန်းတဲ့ကုသိုလ်ဒီကုသိုလ်တွေပြုလုပ်ကြရတယ်လှူဒန်းကြရတယ်တရဏဂုံသုံးပါးနဲ့တကောသီလတော်မြတ်ကိုလည်းစောင့်တည်ကြရတယ်ပရိတရားတော်ကိုလည်း나ယူကြရတယ်ပေါ့အဲ့တော့ဘုန်းကြီးအနေနဲ့လည်းပဲယုံကြည်လို့လှူတဲ့အရာဝတ္ထုတစ်ခုကိုတတ်နိုင်တဲ့မြတ်တန်ဖိုးရှိအောင်ဘုန်းကြီးအသက်ထင်ရှားမရှိခဲ့တောင်မှကျောင်းတိုင်နာယကဆက်ဆက်ကိုမှားကြပြီးတော့မြတ်ဆက်ကြသာသနာသို့မဟုတ်မလိုအပ်ခဲ့ပါကအခြားသောသာသနာနဲ့ဆက်တဲ့နေရာတွေမှာသာသနာကြီးပွားရေးအတွက်အသုံးပြုရန်ဘုန်းကြီးကကိုယ်ကိုယုံကြည်လို့လွတ်အပ်တဲ့တာဝန်ကိုတတ်နိုင်တယ်များဘုန်းကြီးကလည်းပဲဘုန်းကြီးရဲ့အသက်ခန္ဓာရှိနေရင်လည်းဘုန်းကြီးကဆောင်ရွက်သွားမယ်ပေါ့မရှိခဲ့ဘူးဆိုရင်လည်းပဲအလုံးဘုန်းကြီးကနာယကဆက်ဆက်ကိုမှာကြားသွားခဲ့မယ်ပေါ့အဲ့တော့ဒေါ်အေးကလည်းဘုန်းကြီးကိုယုံကြည်လို့လှူတယ်ဘုန်းကြီးကလည်းပဲကိုကျိုးအတွက်မတုံမဲနဲ့သာသနာနဲ့ဆက်တာကိုပဲတုံမဲဆိုတာဒီနေရာကနေဘုန်းကြီးကအလုံးကိုတည်ပေးပါတယ်ပန်ကြားပါတယ်အဲ့တော့ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့မေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်မေတ္တာရည်ဖြင့်ဆေးကြောပါဆိုတာမေတ္တာတရားဆိုတာဒါဘုန်းကြီးတို့ဒေါသအာဃာတတွေဆေးကြောဖို့ရာအတွက်အကောင်းဆုံးရည်စင်ရည်အစ်တစ်ခွက်ဖြစ်လို့မေတ္တာရည်ဖြင့်ဆေးကြောပါလို့သုံးနှုန်းလိုက်တာပါတကယ်တော့တရားဓမ္မဗုဒ္ဓနုတ္တိဘာဝနာပဲဖြစ်ဖြစ်ဝိပဿနာဘာဝနာပဲဖြစ်ဖြစ်အခြားသောတမထဘာဝနာနဲ့ပဲဖြစ်ဖြစ်လောဘဒေါသစတဲ့ဒီတရားတွေကိုပယ်ဖြောက်နိုင်တာပါပဲဒါမှလို့ဘုန်းကြီးကထင်ရှားတဲ့ဒေါသတရားကိုထင်ထင်ရှားရှားအနိုင်ယူနိုင်တဲ့မေတ္တာတရားလောကထဲမှာလည်းပဲမိမိတို့အသက်ခံတာရှိနေတယ်များတကယ်ကိုပဲငြိမ်းချမ်းစေတတ်တဲ့ဒီမေတ္တာတရားဒီမေတ္တာတရားကိုအဓိကထားပြီးတော့ဟောပေးမယ်။ကြံတဲ့ဘာဝနာတရားတွေဟာလည်းပဲကြံတဲ့ဒါနသီလတရားတွေဟာလည်းပဲဒေါသအာဃာတအငြိကြီးတွေကိုဆေးကြောနိုင်တဲ့တရားတွေပါပဲဆိုတာဒါလေးကိုတော့သိစေချင်တယ်ပေါ့။အဲ့တော့တရားနာမည်ကမေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့ဒီတရားကိုယနေ့ဓမ္မဒါနတရားလက်ဆောင်အဖြစ်ပေးမယ်။ဘုန်းကြီးတို့ပုထုဇဉ်တွေဟာဒေါသတရားမကုံကြသေးပါဘူးဒေါသတရားအာဃာတတရားတွေသိပြီးတော့အာကြီးကြပါတယ်ဘာဖြစ်လို့လဲဆိုတော့ငါဇွဲဆိုတဲ့တက္ကရာဒိဋ္ဌိတွေကသိပြီးတော့အာကြီးလို့တဲ့ဘုန်းကြီးတို့တန်ត្រာထဲမှာကျင်လည်ခဲ့ကြတယ်တန်ត្រာလုံးကျင်လည်တဲ့အခိုက်မှာတရိစ္ဆာန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်သာသနာနဲ့မတွေ့တဲ့ဒီသာသနာကိုဘာမှမသိတဲ့ဖျားရှင်ရဲ့ဆုံးမကိုနားမလည်တဲ့တိရိစ္ဆာန်ဒီဘဝရောက်တယ်ဒီဘဝတွေရောက်လဲငါဇွဲဆိုတာသိပြီးတော့ပြင်းထန်လွန်ခဲ့တယ်ကြီးကျယ်လွန်ခဲ့တယ်အဲ့တော့တိရိစ္ဆာန်လေးတွေကိုအစာချကျွေးရင်နိုင်တဲ့တတ္တဝါကအာနေတဲ့တတ္တဝါကိုအနိုင်ကျင့်ပြီးတော့ငါအတွက်ငါစားဖို့အတွက်ဒီလိုငါဇွဲတွေနဲ့အနိုင်ယူပြီးတော့ပိုကြခဲ့ကြတာပဲအဲ့တော့ဒီငါဆွဲတွေဟာဘုန်းကြီးတို့တိရစ္ဆာန်ဘဝတစ်လျှောက်လုံးလည်းဘယ်သူမှသွန်သင်လို့မရဘူးဒီအဆွဲလန်းကြီးတွေကဆွဲလန်းခဲ့ကြတယ်ကံကောင်းထောက်သမားသဖြင့်လူဘဝရောက်လာကြတယ်လူဘဝရောက်လာတော့လေဖျားရှင်ရဲ့ဒေသနာတော်တွေနဲ့တွေ့ပါလျက်နဲ့တသံတရာလုံးကငါအတွက်ငါမိသားစုအတွက်ဒီဆွဲကြီးတွေဆွဲလန်းလာခဲ့ကြတယ်ဒီတော့ဘုန်းကြီးတို့ဗုဒ္ဓဘာရှားရှင်ရဲ့အဆုံးအမသာသနာနဲ့တွေ့နေတာတောင်မှဒီငါဆိုတဲ့အဆွေလန်းကြီးတွေကြီးနေတဲ့အတွက်ဘုန်းကြီးတို့လောဘဒေါသတွေရဲ့ကြီးကြီးမားမားကြီးတွေဖြစ်ပြီးတော့တန်ត្រာထဲမှာဒုက္ခရောက်ကြရတယ်။အဲ့တော့ဒီငါဆွေရဘယ်ချိန်မှကုန်တယ်လဲဆိုတော့သောတာပန်ဖြစ်ရင်တော့ငါဆွေကုန်ပြီ။ဒါတောင်မှဒေါသအာကာတတွေရဲ့ကြံပါသေးတယ်။အပယ်ရောက်စေနိုင်တဲ့ကြံတန်းတဲ့ရုပ်ရင်းနဲ့ဒေါသအာကာတတွေရဲ့တော့သောတာပန်ဖြစ်ရင်ကုန်သွားပြီ။သို့တော့ဒေါသအာကာတကြံတော့ကြံသေးတာပဲ။နောက်တက္ကရာကံဒုတိယမှဒုတိယဖို့ရပြီးတော့တက္ကရာကံအရိယာသူတော်စင်ဖြစ်တယ်ဒီဒေါသအာဃာတဟာကျန်သေးတာပဲအနာဂံဖြစ်သွားတဲ့အချိန်မှာဒီဒေါသအာဃာတဟာလုံးဝအမြင့်ပြတ်သွားတယ်တဲ့ ဒါကြောင့်ဘုန်းကြီးတို့ပုထုဇဉ်တွေမှာတော့ဒီဒေါသအာကတတွေကအပြည့်ဖြစ်နေတယ်။သောတာပန်တဂတာဂံတွေကတော့တိမ်မွေးနူးညံ့တဲ့အပေလေးပါးကိုမကြစေနိုင်တဲ့ဒေါသအာကတတွေရှိနေသေးတာပဲ။အနာဂံဖြစ်မှရဟန္တာဖြစ်သွားမှဒီဒေါသအာကတတွေကလုံးဝကုန်ဆင်းသွားပါတယ်။ဒါကြောင့်ဘုန်းကြီးတို့တရားရှုမကြတဲ့ဆိုတာဒီငါဇွဲတွေနေပါအောင်ကြိုးစားနေကြတာပဲ။တရားရှုမှတ်နေတဲ့မျိုးသားတယောက်မျိုးသမီးတယောက်ဟာဒီယုံ nant ခန္ဓာကိုယုံ nant သဘောလို့သိအောင်ကြိုးစားနေကြတာအမြင်မှန်အောင်ကြိုးစားနေကြတာဒီတော့တသံတရာလုံးဝစွဲလာတဲ့ငါဒီယုံ nant နှစ်ပါးကိုငါခန္ဓာငါပစ္စည်းနောက်ပြီးတော့ဒီတက်မဲ့ပစ္စည်းတွေကိုလည်းပဲငါပစ္စည်းငါဥစ္စာငါသားငါသမီးတက်ရှိတက်မဲ့အပေါ်မှာဒီစွဲလန်းတဲ့ငါတွေဓာရီကိုကွယ်ပြောင်းနိုင်အောင်ပယ်ဖြောင်းနိုင်အောင်ဘုန်းကြီးတို့တရားကြိုးစားအထောက်နေကြရတာဒီငါဇွဲတွေပြောက်အောင်လို့ငါဇွဲကင်းသွားရင်လောဘဒေါသတွေကအဖြစ်နေသွားပါတယ်အဲ့တော့ခုလည်းပဲဘုန်းကြီးကမေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့နေရာမှာဝိပဿနာနဲ့အမြဲတမ်းမလုံနိုင်တဲ့အောင်နေ့စဉ်ဘဝမှာဈေးရောင်ဈေးဝယ်လုံရင်စီးပွားရေးလုံရင်လူမှုရေးလုံရင်ဘဝထဲမှာနေရင်းနဲ့မေတ္တာတရားလေးတွေနဲ့ဒီဒေါသအာဃာတတွေနေပါသွားအောင်ငါဇွဲတွေနေပါသွားအောင်ကျင့်နိုင်လေဆိုရင်တန္တရာမှာဘုန်းကြီးတို့သိပြီးတော့ကောင်းမွန်ပါတယ်ဒီဒေါသအာကတတွေကုံမနိဗ္ဗာန်ချမ်းသာဆိုတာမျက်မှောက်ပြုနိုင်ပါတယ်ငါဇွဲကုံတဲ့နေ့ဟာသောတာပန်ဖြစ်ပြီးတော့နိဗ္ဗာန်ကိုစပြီးတော့မျက်မှောက်ပြုနိုင်တဲ့နေ့ဖြစ်တယ်ဒါကြောင့်ဘုန်းကြီးကဒီဒေါသအာကတငါဇွဲတွေအထိုက်လျောက်ဘဝနေနည်းမှာဘဝချမ်းသာမှာဘဝချမ်းသာတွေရအောင်ဘဝတက်လျှောက်မှာနေတတ်အောင်ထိုင်တတ်အောင်ဒေါသအာကတအစွဲတွေကင်းအောင်ဘုန်းကြီးကဘဝနေနီလေးတွေသင်တဲ့အနေနဲ့မေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့ဒီတရားလေးကိုဟောပေးခြင်းဖြစ်တယ်။ဒါတရားအထုတ်နေတဲ့ပုံကိုယ်တွေတော့မပြောလို့ပေါ့။တရားအထုတ်တဲ့ချိန်မဟုတ်ပါဘူး။စီးပွားရေးလုပ်တယ်၊မိသားစုနဲ့နေတယ်၊လူမှုရေးလုပ်တယ်။အချိန်မရွေးဝိပဿနာဆိုတာလုပ်ဖို့မလွယ်ဘူးပေါ့။ဒီတော့မေတ္တာတရားအစားထိုးပြီးတော့ဒီဒေါသအာဃာတတွေနေပါအောင်မိမိတို့ကဆေးကြောနိုင်ရတယ်ပေါ့။မြတ်စွာဘုရားဘယ်လိုဟောခဲ့တယ်လဲဆိုတော့အကိုစီမံဝတိမံဇီနိမံအဟာတိမေရေဇာတံဥပနရှန္တိဝေရံဒေသနာတမတိမံငါကိုအကိုစီဆဲဘူးကြီးမံငါကိုအဝတိညင်စေပုတ်ခတ်ဘူးကြီးမံငါကိုဇီနိအောင်နိုင်ဘူးကြီးအနိုင်ကျင့်ဘူးကြီးမေငါဤဥစ္စာကိုမေငါဤတန်တကံဥစ္စာကိုအဟာတိခိုးဆောင်ဘူးကြီးဤသည်သို့တွေ့၍ရေခြင်းပုဂ္ဂိုလ်တို့သည်တန်ထိုယံညို့ကိုဥပနရှန္တိဖွဲ့ကြကုန်၏ဒေသံထိုယံညို့ဖွဲ့သူတို့၏ဝေရံယံသည်နာသမတိဘေသောခါမှမငြိမ်းအေးနိုင်ပါ၏တဲ့မြတ်စွာဘုရားကတိဋ္ဌမထေရကိုအကြောင်းပြုပြီးတော့ဟောခဲ့တာပါတိဋ္ဌမထေရဆိုတာကမြတ်စွာဘုရားနဲ့ညီကိုတဝန်းခွဲတော်တယ်သူကသူ့ရဲ့ဝတ္တရားတွေမကြေပြွန်တဲ့အတွက်ရဟန်းတော်တွေကဆုံးမတော့သူ့ကိုဆဲပါတယ်ဆိုပြီးမြတ်စွာဘုရားကိုလာပြီးတော့ရှောက်တဲ့အတွက်မြတ်စွာဘုရားကဒီလိုရံညိုးတွေမဖွင့်နဲ့ဆိုတဲ့သဘောနဲ့မြတ်စွာဘုရားကဒီတရားတော်ကိုဟောကြားပေးခဲ့တာအဲ့တော့ပုထုဇဉ်တွေရဲ့ယဉ်ဟာမငြိမ့်နိုင်ဘူးတဲ့ဘလို့စိတ်ထားရှိတဲ့ပုဂ္ဂိုလ်လဲဆိုတော့မံငါကိုအကုစီဆဲဘူးပြီးမံငါကိုအဝယ်ဒီညင်းဆဲပုတ်ခတ်ဘူးပြီးဤဒီတို့တွေ့၍ရေခြင်းပုဂ္ဂိုလ်တို့သည်တန်ထိုရံညိုးကိုဥပါနရှန္တိဖွဲ့တတ်ကြကုန်၏တဲ့တချို့သောပုဂ္ဂိုလ်တွေကဘသူကငါ့ကိုအတင်ပြောဘူးတဲ့ဘသူကငါ့ကိုဆဲဘူးတဲ့ဘသူကငါ့ကိုကိုထိလက်ရောက်လမ်းသွားတော့ဝင်ပြီးတော့တိုက်ဖူးတဲ့ဒါမျိုးလေးတွေဆွဲလန်းနေတဲ့ရံညိုးကိုဖွဲ့ကြတယ်တဲ့အဲ့ဒီရံညိုးဖွဲ့တဲ့ပုဂ္ဂိုလ်တွေရဲ့ရံဟာဘယ်တော့မှမငြိမ်းရေးနိုင်ပါဘူးလို့မြတ်စွာဘုရားကမိန်ကြားခဲ့တာဘုန်းကြီးတို့ဝိပဿနာဉာဏ်လေးနဲ့စဉ်းစားကြည့်ပေါ့ငါ့ကိုဆဲဘူးတယ်ဆိုတဲ့အတန်စဉ်းစားကြည့်လိုက်တကယ်ဆိုရင်ဘုန်းကြီးတို့ဝိပဿနာရှုလေရှိတဲ့ပုဂ္ဂိုလ်ကြတော့ဆဲလိုက်တဲ့အတန်ဒီအတန်ဟာရုပ်တရားပဲမိမိဆဲလိုက်တဲ့အတွက်ကြားလိုက်ရတယ်ဒီကြားသိစိတ်လေးဟာနံတရားပဲတကယ်တော့ဆဲလိုက်တဲ့အတန်လေးကလည်းဖြစ်ပြီးတော့ပြတ်သွားတာပဲမိမိကြားလိုက်တဲ့စိတ်လေးရတယ်ပဲကြားသိစိတ်လေးရလဲဖြစ်ပြီးတော့ပြတ်သွားတာဒီဆဲလိုက်တာဘာမှမရှိတော့ဖြစ်ပြီးတော့သင်္ခါရသဘောတရားကြီးပြတ်သွားတာဒါဝိပဿနာတရားရှုတဲ့ပုဂ္ဂိုလ်တွေကြဒီလိုမြင်နေပေါ့ဝိပဿနာတရားရှုလို့မရှိတဲ့ပုဂ္ဂိုလ်ကြတော့ငါဆဲဘူးတယ်မနစ်ကဆဲဘူးတဲ့အတန်လဲနှလုံးထဲထိဆွဲပြီးတော့ငါကိုဆဲဘူးတယ်ငါကိုတမင်တကာဝင်ပြီးတော့တိုက်ဖူးတယ် ngau poka bude, ngau yai bude, ngau soga bude subido. Di yonan the bo, koye canaule, ngalu suene. Tu se laide, then tu loye, loye diale, pibido, pietuare, dao tua meme mene, kujendi, ngau se bude zude, se laide, then e unare ma jani. Da boido, wipatana, atoli, machide, boguri, pili, pieta, shide, the bobo. Wipatana, shuli, shide, boguja, the bobo, doare, se laide, then, tuadu, pibido, chechen, piao doarabe. Di se laide, then, ugoa, jati laide, segli, doda, winyan segale, pibido, piatuarabe. Degero, boido, bahama, machido, canaline, tuadu, pibi, piatuara. Da boido, nazoea, shinido, nago sebure, natao sogabure. Ngatamigu biobure. Dilu nga nga sure taka yadiri. Wene re kajaro dodariya. Di tangu piyan biro. Dege mishiro vene. Sidalulu jayang biro. Doda akadari. Pini me suye. Da. Miaswabhyaga. Di boguriya. Jambero ma menyeima bure. Mangago zini. Aungnain bubi. Anain jen bubi. Mengai tandagan. Osago. Hati. Ni emyo myo ne. Koyu bubi. Ngago. Beronga. We baby do ngapo nainjian tuara. Ngapi si u mendaya depan beloni ne tu jaju tuara. Dari apa itu bige bidari. Di bige bidari u poni doa ngazweri atai piantano. Di kanan yonan da bodia u ngang ngang ngami dazu ngata ngatami. Di suela ne siro ngami dazu bo berong a balo pura. Degero di lo pura kisaria pia bido pia tuha kebabi masiro bao. Ero bama jaja dili mishire tabodiyaya sere adhani pibi piyadwabi. Gubo sogare muyari bibiro pibiro piyadwagevi. Gubye sigo jaon lojene madihare seide pibiro piyadwagevi. Dabime guwa ngazwehiya shiniro. Nga boma balopure. Dilumyo janyuri puenire boguri haare. Beroma turuye akadadiya janyuriya manye ihnai mao. Udu Zendabawa Doda Zuraro Luran Shidabe Dodo Longe Dware Loba Longe Dware Doda Daria Tepiro Suju Piepare Dari Uduro Gonia Maneta Bao Dabane Dudlezuro Dadwe Benire Kama Jizin Yi Ine Masibene Dadwene Bianbido Silai the Lure Jaro Babile Dadwe Benire Lego Dadwene Bianbido Seji Bobido Nipa Dwadalu Babere Di Yanyugu, Mita Diane, Madumbia Mene, Diadabone, Messenza, Messenger Mene, Yango Yanyan Tony Luci, Di Yanuria, Beroma, Mabjiba Bulu, Damiaswabiaga, Ojagi Rabo. Ero Di Yanuzura, Poidu, Doda Agadane, Di Yanyugu, Yanyipian, Dumluaro, Beroma, Menye Ibao, Mita Diasa Shide, Dama Jizin Yi Ine, Sejoma, Di Doda Agadaria, Nye Duane Mare. Ke alo, daligu, miasabia, hore diahu, tagraziaga, puimbiarepo. Ke alo, lai so, like, jet down lady de malebe, jetarepo. Alo, low, chi so, like, dewe, bea, si, pienda, manzoa, si, ma, sinjeri, dewe, bea, si, pienda, Manzwa Sema Sinjeri Derwe Pienda Seleya Lonswa Poyue Nyepemi Derwe Pienda Seleya Lonswa Poyue Nyepemi Yango Yanjin Dongbian Lien Nyen Yen Beka Mashibi Xiango Yan Jin Dongbian Lien Nyen Yen Beka Mashibi Xiango Yan Jin Madong Lien Nyen Yen Chanda Piwati Xiango Yanjin Madong Layin Yanjin Chanda Piwati Tajamu Akosiman Wadiman Zini Man Hadi Me ye sa dan nu ba ne shan di we ran de tu ba tam ma di man nga go a go si se bu bi man nga go a wa ri nyin se pauk kha bu bi man nga go a si ni aung nai bu bi a nai jin bu bi me nga yi tan da kan au sa go a ha ti ni a myo myo ne kho yu bu bi i di do twe ywe ye jin pauk go ro di tan tho yan nyu go nu ba ne shan di ma phwe ja de go Dedan to yanyo mapweduro nai obanan pieto, wedan yandi, ubatan madi, nyeye nain babe ee. Idi ito bagawa don loga doda shindo miyabiyati, ima gata I gata rorogu. Aha karuna shitwa binya apshin hoja ro muge babe dari. Nau ti thaya maga. ဖုန်ကြီးတို့ရံကိုရံချင်းတုံလျင်းတယ်ရံမရှိတာကိုရံရှာပြီးတော့တုံပြန်နေဆိုတာအရှင်ဒေဝရရဲ့လမ်းစဉ်ပါရံကိုဖုန်ကြီးတို့တရွေးပေနေတာကိုရေစင်ကြီးနဲ့ဆေးကြောတယ်ဒီလိုပါပဲရံကိုမေတ္တာတရားနဲ့ဓမ္မတရားနဲ့အားလုံးကိုဖွင့်လို့ပြီးတော့ဖုန်ကြီးတို့စင်ကြအောင်ကြိုးစားတာဖျားရှင်ရဲ့လမ်းစဉ်ပါဖုန်ကြီးတို့စဉ်းစားကြည့်ပြန်ပြီးတော့တရားဓမ္မတွေလည်းသိပါပဲ ဖျားလောင်းဘုန်းကြီးတို့ရွဲကုန်တယ်ဘဝမှာရှင်တေဝရနဲ့ရံရိုးစတင်ပြီးတော့ဖြစ်ခဲ့တယ်ပေါ့အဲ့တော့ဒီကဘာကနေဘလောက်မှမဝေသေးဘူးငါးကဘာထက်ပေါ့ဘုန်းကြီးတို့ကကုတန်ကောနကုံကတ္တပဂေါတမဒီဖျားရှင်နေမပွင့်ပေါ်ခင်ဒီကဘာဗဒ္ဒကဘာနေပြန်ရွေ့ရည်တွေ့ရင်ငါးကဘာမြောက်လောက်မှာဘုန်းကြီးတို့ဖျားလောင်းကရွဲကုန်တယ်ဖြစ်တယ်ရှင်တေဝရကလည်းပဲလောဘကြီးတယ်အင်မတန်မှလောလီးတဲ ဆိုပြီးတော့ရောင်းတော့အရှင်ဒေဝရလောင်းကရွှဲကုန်တွေကအရှင်ရွှဲတွေဝင်ရောင်းတော့အထဲကြီးပြက်လူခေါ်တဲ့မြေဖွားနှစ်ယောက်ပေါ့အမေကြီးတစ်ယောက်ရဲ့မြေမာလေးတစ်ယောက်ရဲ့သူတို့ကဝယ်စရာပတ်စံကလည်းမရှိမြေမာလေးရဲ့ဒီလှလဘပါပစ္စည်းလေးကိုလိုချင်တော့အမေကြီးကိုပူဇော်တော့အမေကြီးကဖွက်တခွန်းနဲ့လဲပါလို့ပြောတော့အရှင်ဒေဝရလောင်းရွှဲကုန်တွေကရွှေကွန်မှန်းတီးတော့ညာလိုချင်တယ်ခမရခွက်က ပေးဝတ်တော်မှာမတန်မာဘူးဆိုခွက်ကြီးလွန်ပြပြီးတော့ဆောင်ကြီးအောင်ကြီးနဲ့ထွက်သွားတယ်သူကတော့ပေးခြင်းတလို့ပေးပါတခုနှစ်ခုပေးပါအလကားယူသွားပါဒါမျိုးဖြစ်စီခြင်းနဲ့စိတ်နဲ့မယိုးသားတဲ့စိတ်နဲ့ပြတ်သွားတယ်အဲ့တော့ဒီလမ်းကိုပဲရှင်ဒီဝရလောင်းဖြစ်တဲ့ရွဲကုန်တွေကသွားတော့ဖျားလောင်းကသူ့လက်ရောက်တော့ဒီလမ်းကိုဝင်တော့မိလေးကထက်ပူဇာတော့အမေကြီးကဝယ်မပေးခြင်းစောစောကရွဲကုန်တွေပြ ပြီးတော့ခေါ်လိုက်တယ်ဒီရွေးကုန်တွေကြီးကတော့သဘောကောင်းပါတယ်မျက်နှာလည်းရှင်ပြတယ်ဆိုပြီးတော့ခေါ်လိုက်တော့ဖះလောင်းကရွှေကွမ်းမှန်းတိတော့သူ့မှာဒီရွှေကွက်နဲ့တန်အောင်ပေးနိုင်တဲ့ပစ္စည်းမရှိပါဘူးလို့ယိုယိုသားသားလေးပဲပြောလိုက်တယ်အဲ့တော့မေကြီးကမောင့်ကန်တဲ့ရွှေကွက်ဖြစ်သွားတာနေမှာပါစောစောကရွေးကုန်တွေကတော့ပြောသွားတာပဲဝတ်တော့မတန်ပါဘူးလို့ပြောတယ်အဲ့တော့ပေးခြင်းတလို့ပေးခဲ့ပါယူတာသွားပါဒါမျိုးပြောလိုက်တော့ဖះလောင်းကသူ့မှာရှိတဲ့ငွေ900ရဲ့နောက်ပြီးတော့900တန်ဖိုးရှိတဲ့ရွဲပစ္စည်းတွေရဲ့လှကုန်တွေအလုံးပေးပြီးတော့သူ့အတွက်ငွေ10ကျပ်ရဲ့ချိန်ခွင်းလေးရဲ့အိတ်ကလေးရဲ့ယူပြီးတော့အဲ့ဒီမှာမြစ်ကိုဖြတ်ကူးတယ်အဲ့တော့ရှင်ဒေဝရလောင်းရွဲကုန်တွေကလည်းပြန်ပြီးတော့လာတဲ့အခါကျတော့ကဲခမရခွက်ပေးပါတော့ကျုပ်နည်းနည်းပါးပါးပေးပါမယ်တနာလို့စသည်ဖြင့်ပြောပြီးတော့ဟိုကပြန်ပြောလိုက်တယ်အမောင်ရဲ့ဆရာနဲ့တူပါတယ်တဲ့သဘောကောင်းလိုက်တာဟောဒီမှာငွေ900လဲပေးသွားတယ်နောက်ပြီးတော့900တန်ဖိုးရှိတဲ့ပစ္စည်းတွေကိုလည်းပေးသွားတယ်သူ့ကိုလဲလိုက်ပြီလို့ပြောတော့အဲ့မှာရှင်တေဝလည်းလောင်းဟာ "तू ကလကားလိုချင်တာ"အလကားလိုချင်တဲ့ပစ္စည်းကိုဖះလောင်းကနေပြီးတော့ယူသွားပြီဆိုတော့ချက်ချင်းပဲအဝစားတောင်မကတ်နိုင်မဲနဲ့ရှိတဲ့ပစ္စည်းတွေအိမ်ပေါက်စွန်းပြီးတော့မြစ်စိတ်ကိုလိုက်တော့ဘုန်းကြီးတို့ဖះလောင်းစီးသွားတဲ့လေကတံပံကမြစ်လေလောက်ရောက်သွားပြီးမမီတော့အဲ့ဒီမှာသွေးအံပြီးတော့တေသွားရပါတယ်အဲ့ဒီဘဝမှာဖွဲ့ခဲ့တဲ့ရံညိုလွန်ခဲ့တဲ့ငါးကဘာလောက်ကပေါ့တိတ်မဝေးသေးဘူးအဲ့ဒီငါးကဘာလောက်ကဖြစ်ခဲ့တဲ့ရွှေကွက်တသိန်းတန်ရွှေကွက်ကိုအကြောင်းပြုပြီးတော့ရံညိုတွေဖွဲ့လာလိုက်တာဘုန်းကြီးတို့ကြားထဲမှာလည်းပဲဖះမဖြစ်ခင်မှာအရှင်ဒီဝရမဖြစ်ခင်မှာဖះလောင်းကတာတော်လေးဖြစ်ရှင်ဒီဝရကရှင်ဘရင်ဖြစ်အဲ့တော့ရှင်ဒီဝရလောင်းဖြစ်တဲ့ရှင်ဘရင်ကတာတော်လေးဖြစ်တဲ့ဖះလောင်းကိုတပ်ဖြတ်တဲ့အထိရံညိုးတွေကဆက်ပြီးတော့လာခဲ့တာ နောက်ဆုံးဘုန်းကြီးတို့ဖရာဖြစ်တော့လည်းပဲကြည်ပေါ်ဖရာဖြစ်တော့လည်းပဲမြတ်စွာဘုရားရှင်သေးဝရဘာတော်တယ်လဲဆိုတော့သမီးယောက်ပါလည်းတော်တယ်ညီကိုတဝန်းခွဲလည်းတော်တယ်အဲ့တော့ရှင်သေးဝရရဲ့နမတော်ဖြစ်တဲ့ရတောထရာနဲ့ဖရာလောင်းဟာလက်ထက်ခဲ့ရတယ်နောက်သာသနာပေါင်းဝင်လာတော့ရှင်သေးဝရကမြတ်စွာဘုရားရဲ့တပည့်လည်းဖြစ်တယ်ဒါပေမဲ့လို့ရှင်သေးဝရကဘဝဘဝကဖွဲ့လာတဲ့ယံညိုးတွေဒီယံညိုးတွေကြောင့်ယံတွေထပ်ပြီးတော့တိုးလာပြီးတော့မြတ်စွာဘုရားအပေါ်မှာကြည်ညိုမှုမဖြစ်နိုင်မဲနဲ့မြတ်စွာဘုရားဘုန်းကြီးတယ်လို့သူဘုန်းကြီးခြင်းနဲ့မြတ်စွာဘုရားနာမည်ကြီးတယ်လို့သူနာမည်ကြီးခြင်းနဲ့ဒီတော့ရှင်ဒေဝရတ်ဟာဇာတသမင်းနဲ့ပေါင်းပြီးတော့ဇာတသမင်းကိုခမီးတော်ကြီးလှုပ်ကြံခိုင်းဒါလည်းပဲသူ့လက်ချက်ပဲနောက်မြတ်စွာဘုရားကိုလှုပ်ကြံတက်ပြဖို့လူသားသမားတွေလှွတ်တယ်မအောင်မြင်ဘူးနောက်ပြီးတော့မြတ်စွာဘုရားကိုတက်ဖြတ်ဖို့အတွက်ဒိသကုတ်တောင်ပေါ်ကနေပြီးတော့ကြောက်တုံးဆင်းပြီးတော့ခြားတယ်လှိမ့်ခြားတယ်မအောင်မြင်ဘူး။နောက်မြတ်စွာဘုရားကိုတက်ဖြတ်ဖို့အတွက်နာလာဂတိဆင်းကြီးနဲ့လှုပ်ပြီးတော့တတ်ခိုင်းတယ်မရခဲ့ဘူး။အဲ့တော့အမျိုးမျိုးဒုက္ခပေးခဲ့တယ်၊ရံညိုးတွေပေးခဲ့တာ။နောက်ဆုံးတော့ရှင်ဒီဝရတ်ဟာမြေမြိုပြီးတော့အဝီစီငရဲမှာခုချိန်ထိရှိနေခဲ့ပါတယ်။အဲ့တော့ဘုန်းကြီးဆိုလိုချင်တာဘာလဲဆိုတော့လွန်ခဲ့တဲ့၅ကဘာလောက်ကဖြစ်လာတဲ့ရံညိုးကိုရှင်ဒီဝရတ်ကသူရတဲ့ရထိုက်တယ်လို့သူယူဆတဲ့တသိန်းတန်ရွှေခွက်ကိုမရတဲ့အတွက်ဖရာလောင်းပေါ်မှာရံညိုးတွေထားပြီးတော့ဘဝတိုင်းဘဝတိုင်းရံသူတွေလိုဖြစ်မြတ်စွာဘုရားလောင်းပေါ်မှာသူကတက်ဖြတ်နိုင်အောင်လှုပ်ကြံနိုင်အောင်ကြိုးစားဖရာဖြစ်တော်လည်းပဲဤမျိုးမျိုးနဲ့တက်ဖြတ်နောက်ဆုံးတော့ဝီစီငရဲကျသွားတယ်ဒါပါလဲဆိုတော့ပေနေတဲ့တတွေးကိုသူကရေစင်ရေအေးနဲ့မစေကြောပဲနဲ့တတွေးတွေနဲ့ပြန်ပြီးတော့ဆေးကြောတယ်သို့မဟုတ်တတွေးတွေပို့ပြီးတော့ညစ်ပေတဲ့မစင်ကျင်ကြီးတွေနဲ့သွားဆေးလိုက်တဲ့ကပို့ပြီးတော့နံသွားတယ်တဲ့ညစ်ပတ်သွားတယ်ဒါကြောင့်ဘုန်းကြီးတို့ရံကိုရံချင်းတုံလင်းတာရှင်ဒီဝရတ်ရဲ့လမ်းစဉ်တဲ့မြတ်စွာဘုရားရှင်ဘက်ကကြည်ကြစို့မြတ်စွာဘုရားရှင်ရဲ့စိတ်ထားဘယ်လိုသဘောထားလဲဆိုတော့ဝဒကေဒေဝတတံမိစောရိအင်္ဂုလိမာလကေတဏပါလေရာဟုလေစာတပတ္ထသမမာနတောတဲ့ဘုရားရှင်ရဲ့စိတ်တော်ကကိုယ့်ကိုလှုပ်ကြံနေတဲ့အရှင်ဒေဝရတ်အပေါ်ရဲ့တကယ်ကိုလူချမ်းကြီးလူဆိုးကြီးဖြစ်တဲ့အင်္ဂုလိမာလသခိုးဓမြအပေါ်နောက်ပြီးတော့ကိုယ့်ကိုတက်ဖြတ်မဲ့လာတဲ့တဏပါလလို့ခေါ်တဲ့နာလာဂတိအစဉ်ပြောင်းအပေါ်သူတို့အပေါ်မှာစိတ်ထားတယ်လို့ပဲသားတော်ရာဟုလာအပေါ်မှာလည်းစိတ်ထားနိုင်တယ်တဲ့သားတော်ရာဟုလာနဲ့အညီအမျှထားနိုင်တယ်တဲ့မြတ်စွာဘုရားရဲ့စိတ်ထားအဲ့တော့မြတ်စွာဘုရားတုံလာတဲ့ယံဒီပေါ်မှာယံနဲ့မတုံပြန်မင်းနဲ့မေတ္တာတရားဆိုတဲ့ရေစင်ကြီးကရုဏာတရားဆိုတဲ့သူတို့ဒုက္ခရောက်မှာမလိုလားတဲ့သဘောဒုက္ခမရောက်စေခြင်းနဲ့ကရုဏာတရားနဲ့ဆေကျော်လိုက်တော့ဘုရားရှင်ဟာဘုန်းကြီးတို့ဘုရားဖြစ်ပြီးတော့ပြိဋိဘံဆံဝင်သွားရတယ်အဲ့တော့ဘုန်းကြီးတို့ဒါဟာသိပ်ပြီးတော့လွယ်တဲ့ကိစ္စတော့မဟုတ်ဘူးပေါ့သားတော်ရာဟုလာလေးပေါ်မှာစိတ်ထားတယ်လို့ရှင်ဒီဝရတ်ပေါ်မှာစိတ်ထားတယ်တဲ့အဲ့တော့ဘုန်းကြီးကဘယ်လိုလုပ်သက်တည်ပြမလဲလို့မေးစရာရှိတာပေါ့ဘုန်းကြီးတို့စဉ်းစားကြည့်ကြအရှင်ဒေဝရတ်ဟာဘုန်းကြီးတို့မြတ်စွာဘုရားအနေနဲ့သင်္ကန်းဝတ်ပေးတယ်သင်္ကန်းဝတ်ပေးလိုက်တဲ့အခါရှင်အာနန္ဒာတို့နဲ့အတူဝတ်လာတဲ့ရှင်ဒေဝရတ်ဟာမြတ်စွာဘုရားသူ့ဘောမှာလှုပ်ကြံတက်ဖြတ်မယ်ဆိုတာသိကိုသိပါတယ်မသိဘူးမရှိပါဘူးတပ်ပညုတဉဏ်အလုံးကိုသိတဲ့ဉဏ်ရှိတော့ရှင်ဒေဝရတ်ဟာသူ့ဘောမှာလှုပ်ကြံတက်ဖြတ်မယ်ဆိုတာမြတ်စွာဘုရားနားလည်တော်မူတယ်သိလည်းသိတော်မူတယ်အဲ့တော့ဒီလိုလှုပ်ကြံတက်ဖြတ်မဲ့ကိုယ့်ကိုလှုပ်ကြံမဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားကဘာဖြစ်လို့ယဟန်ပြုတ်ပေးတယ်လဲဒါလေးမေးဖို့ရှိတယ်အဲ့တော့ဘုရားရှင်ကမြင်တယ်ရှင်ဒီဝရတ်ဟာလူဘဝနဲ့နေလေယဟန်မပြုတ်လည်းပဲမြတ်စွာဘုရားကိုလှုပ်ကြံတက်ဖြတ်မှာပဲဘဝဘဝကယံညိုးတွေဟာတိတ်ပြီးတော့ကြီးကျယ်လာတယ်နောက်ပြီးတော့သင်္ကန်းဝတ်နဲ့ဝတ်ပေးလိုက်လည်းပဲမြတ်စွာဘုရားသူ့ကိုလှုပ်ကြံတက်ဖြတ်မယ်ဆိုတာသိတယ်အဲ့တော့လူဘဝနဲ့နေနေသင်္ကန်းဝတ်နဲ့ပဲနေနေလှုပ်ကြံတက်ဖြတ်မယ်ဆိုတာတူနေတာသိနေတော့မြတ်စွာဘုရားဘာလို့ယဟန်ပြုတ်ပေးတယ်လဲဆိုတော့ဘဝနေတရဏပစ္စယတဲ့ဘဝတန်တရာကကျွတ်လွတ်ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေခြင်းလို့တဲ့အကြောင်းပြကအဲ့တော့လူဘဝနဲ့တကယ်လို့ရှင်ဒီဝရတ်ကစော်ကားပြီးတော့သေသွားတယ်ဆိုရင်မြတ်စွာဘုရားကိုသေလွန်ကနေမှဘုန်းကြီးတို့တောင်းမှန်ဝန်ချဖို့ရအချိန်ရမှာမဟုတ်အတိညာဉ်လည်းရှိမှာမဟုတ်မြတ်စွာဘုရားကိုကွယ်လွန်ကဏီမြေမျိုးကဏီမှာဝန်ချတောင်းပန်မှုမလုပ်လိုက်ဘူးဆိုရင်ဒီပုဂ္ဂိုလ်ကဝီစီငရဲ့လွတ်လာတဲ့တန်ត្រာကြီးထဲမှာရှေးပြီးတော့ဒီလိုပဲတန်ត្រာထဲမှာမျောသွားနိုင်တယ်ခုတော့ယဟန်ဝတ်ပေးလိုက်တဲ့အခါသာသနာနဲ့နည်းနည်းနီးစပ်သွားတော့ရှင်ဒီဝရတ်ကမြေမျိုးတဲ့အချိန်ကျတော့မြတ်စွာဘုရားရဲ့ကျေးဇူးတရားတွေကိုတည်သွားပြီလေသူ့ဘောမာယောသာတော်ရာဟုလာဘောမာယောအင်္ဂုလိမာလာဆိုတဲ့သခိုးဓမြဘောမာယောနာလာဂိရိဆင်းဘောမာယောမြတ်စွာဘုရားဘု து ဘောမှာမေတ္တာမယော Dari di dua orang sendiri mereka memilih cincaro, boleh mengizinkan mahu wenduara kaum ni poni dekci mah mesra piah wancah daman keru dua hari. Eri wancah daman keru lah dengan walai dia tu, tadana ni nizar dia tu wancah daman pih dua hari. Eri lo wancah daman pih lai dia kudu si najau, kuce maro wizinge ye jam. Tapi mah kebahat dengan jalusi, wizinge ye lobi paramiri pih piro sendiri mereka lama. ปิเสกาโพธาเจหันอาศิมยะผิดไปแล้วปรินิพพานสัมเมเรเอรมเยสวะพะยากะเอริโลศีเตวุระน้องตะฉิงกะบาตะติ้งจ่อโลศีกะบาตะติ้งหล่นโลศีเจหันนาปิเสกาโพธาเจเมผิดไปแล้วนิพพานฉันตาโหมျက်หมอกปุญไนบาซีสุเดเมตตาโรกรุณาโรรีจีมาล้นเนตั่วโกโกตัพเพ่เมลุจิเมศีเตวุระโกเยหันปิเบเกราเดตาจองเมสวะพะยากะยาหุลาลีโกตาโรลีโกนิพพานเมหมอกปุญโก လိုလားတော်မူတယ်လို့နိဗ္ဗာန်ချမ်းသာကိုခံစားစေခြင်းတယ်လို့ရှင်တိဝရကလည်းပဲနိဗ္ဗာန်ချမ်းသာကိုခံစားစေခြင်းတယ်ဒီတော့မြတ်စွာဘုရားကရှင်တိဝရတုံလာတဲ့ယံဒီကိုမေတ္တာတရားနဲ့ပဲအောင်းနိုင်တော်မူခဲ့တယ်မေတ္တာဆိုတဲ့ရည်စင်ကြီးအင်းနဲ့ပဲဆေးကြောခဲ့တယ်တဲ့ဒါကြောင့်ဘုန်းကြီးတို့စဉ်းစားကြည့်လို့ရှိရင်ရံကိုယံရင်းပြန်ပြီးတော့တုံတယ်ငါကိုဘာလုပ်ဘူးတဲ့တော်ပြီငါသူ့ တရင်ညိုးတွေကဒီဘဝနဲ့ငြိမ့်မလားဒီစိတ်ကြီးတွေနဲ့ကိန်းပြီးတော့ဒီဘဝကွယ်လွန်သွားရင်ဖြစ်ရဘဝတိုင်းမှာလေရင်ညိုးတွေကဆက်လို့ဘာမှကောင်းကျိုးမရှိနိုင်ပါဘူးဒါကြောင့်ရှင်ဒီဝရလမ်းစဉ်မလိုက်ပဲနဲ့တတွေးပေတဲ့အခါမှာရှင်ဒီဝရကတော့တတွေးနဲ့ဆေးယုံနေမကပါဘူးတတွေးတဲ့ညစ်ပတ်တဲ့မစင်ကျင်ကြီးနဲ့ဆေးတယ်လို့မြတ်စွာဘုရားလောင်းဘာမှယံမရှိပဲနဲ့သူကသူတရားသဖြင့်ရွှေခွက်ကိုသူစိတ်စေတနာတိုင်းကြိုးပြတာရသွားတာကိုမတရားရသွားပါတယ်လို့သူစိတ်ထဲမှာထင်တယ်အဲ့တော့ရှင်ဒီဝရရဲ့စိတ်တက်ကတော့တတွေးပေတာကိုတတွေးနဲ့ဆေးယုံနေမကပါဘူးတတွေးတဲ့ညစ်ပေတဲ့မစင်ကျင်ကြီးနဲ့ဆေးတယ်လို့သူ့ဘဝဟာဘာမှတုံမရပဲနဲ့ဖြစ်သွားခဲ့တယ်ဘုရားရှင်ရဲ့မေတ္တာတော်ကရုဏာတော်ကြောင့်ရဟန်းပြုပြီးတော့တောင်းမှန်ခွင့်ရလိုက်တဲ့အတွက်တစ်ချိန်မှာဘုန်းကြီးတို့ပိစေကဗုဒ္ဓရဟန္တာရှင်မြတ်ဖြစ်သွားရပါတယ်။ဒါမေတ္တာရှင်တွေကိုကြောင်းပြုပြီးတော့ဒေါသအာကတကြီးမားတဲ့ပုဂ္ဂိုလ်တွေရဲ့လူငင်းချမ်းသာခွင့်ဒီလိုပြောလို့ရတယ်ပေါ့။ဒါကြောင့်ဘုန်းကြီးတို့တရွေးပေတဲ့အခါမှာရေစင်ရေအေးနဲ့ဆေးကြောတယ်လို့မေတ္တာတရားတခါတရံကြတော့လည်းပဲကံပေါ်ရှေးတုန်းကငါကသူတို့ပေါ်မှာမလုပ်ခဲ့မှန်းမှမသိတာဒီဘုရားငါပြန်ပြီးတော့ပြေးဆက်ရတာနေမှာဒါမျိုးလေးတွေတွေးလိုက်ရင်လေဒေါသအာကတတွေကပြေသွားပါလေတခါတည်းရဲ့မြတ်စွာဘုရားရှင်ရဲ့အကြောင်းအရာလေးတွေတွေးပြီးတော့ဩငါတို့ဘုရားဟာတိတ်ကြည်ညိုစရာကောင်းလိုက်တာကိုယ့်ကိုလှုပ်ကြံတက်ဖြစ်တဲ့ရှင်ဒီဝရအပေါ်မှာသားတော်ရာဟုလာလေးနဲ့ထက်တူထားပြီးတော့သားတော်ရာဟုလာလေးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်ဘုရားရှင်အားထုတ်တော်မူခဲ့တယ်လို့အရှင်ဒီဝရကိုလည်းပဲနောက်တစ်ချိန်မှာနိဗ္ဗာန်မျက်မှောက်ပြုနိုင်အောင်ဒီဘဝမှာနိဗ္ဗာန်မျက်မှောက်မပြုနိုင်ပေမဲ့တစ်ချိန်မှာနိဗ္ဗာန်ချမ်းသာကိုခံစားနိုင်အောင်မြတ်စွာဘုရားဆွမ်းအားရှိသည်မြတ်ကူညီပေးတော်မူပါလားငါတို့လည်းပဲဘုရားရှင်ရဲ့တပည့်တော်ကဖြစ်တော့ဘုရားရှင်ရဲ့စိတ်ထားလေးတွေငါတို့တတ်နိုင်သည်မြတ်ကြိုးစားမယ်ဆိုရင်ဒီမေတ္တာကရုဏာခန္တီတရားလေးတွေနှလုံးသားထဲမှာကိန်းအောင်လို့ရှိရင်ဘုန်းကြီးတို့ရေစင်ရေအေးနဲ့ဒီနှက်တရွေးပေနေတာတွေကိုဆေးကြောလိုက်တယ်လို့အလုံးတန့်စင်သွားမယ်တဲ့ကိုတန့်စင်တယ်လို့သူတို့လည်းပဲတန့်စင်သွားပါမယ်ဒါလေးတွေကဘုန်းကြီးတို့သိအရေးကြီးတယ်ကဲအလုံးတစ်ခေါက်ပြန်ဆိုလိုက်တရွေးပေရာရှိဖြင့်သာမှန်စွာဆေးမစင်ကြည်သည်တရွေဖြင့်သာဆေးလျာလွန်စွာပူ၍ညစ်ပေမည်ရံကိုရံခြင်းတုံ့ပြန်လျင်ငြိမ်ခြင်းဘယ်ခါမရှိပြီရှံကိုရံခြင်းမတုံလျင်ငြိမ်းချင်းချမ်းသာပြေဝသည်ဒါကဘုန်းကြီးတို့ဖျားရှင်ရဲ့လမ်းစဉ်ဒီလမ်းစဉ်ကိုဘုန်းကြီးတို့ရှေ့ခေတ်သူတော်ကောင်းကြီးတွေလည်းလိုက်ခဲ့ကြတာပဲခုခေတ်မှာလည်းပဲလိုက်နေတဲ့ပုံကိုယ်ကြီးရှိတာပဲအဲ့တော့ဘုန်းကြီးခုခေတ်မှာလိုက်နေတဲ့ထဲကနေပြီးတော့အတူယူဖို့အတွက်ဘုန်းကြီးနည်းနည်းလေးပြောပြပေးမယ်ဘုန်းကြီးဖတ်ခဲ့တဲ့စာပေတွေကဘုန်းကြီးတို့လွန်ခဲ့တဲ့2011ခုနှစ်စက်တင်ဘာလ22ရက်18ရက်လောက်ကထုတ်ခဲ့တဲ့ဘုန်းကြီးတို့ပြည်သူခေဂျာနယ်နဲ့7 day news ဂျာနယ်ထဲမှာပါတယ်ပေါ့အဲ့တော့ဘသူအကြောင်းပါတယ်လဲဆိုတော့ဗိုလ်ချုပ်ကတော်ဒေါ်ဆန်းစုကြည်ရဲ့မိခင်ဒေါ်ခင်ကြည်ရဲ့အကြောင်းလေးပါခဲ့တယ်ပေါ့ခ ခုချိန်မှာဒေါခင်ကြီးဟာကွယ်လွန်သွားခဲ့ပြီအဲ့တော့ဒီစိတ်တက်တွေပြန်ပြီးတော့ပြောင်းလဲပြီးတော့မဖြစ်နိုင်တော့ဘူးကွယ်လွန်သွားပြီဆိုတော့ဒီတဘဝမှာသူ့ရဲ့တမိုင်းချောင်းဟာပြန်ပြီးတော့တမျိုးတပုံဖြစ်เสียအကြောင်းမရှိတော့ဘူးပေါ့အဲ့တော့ဘုန်းကြီးရဲ့ဒေါခင်ကြီးရဲ့ပေနေတဲ့တရွေးတွေကိုရေစင်ကြီးအင်းနဲ့ဘလို့ဆေးကြိုးခဲ့တယ်လေဆိုတော့ဒါလေးဟာဘုန်းကြီးတို့ဘုန်းကြီးတို့လည်းပဲဒါလေးတွေကိုသင်္ကန်းစာယူပြီးတော့ကျင့်သုံးသင့်တယ်လို့ယနေ့တော်အေးအေးနဲ့တကွာအာလုံတော်တရားဓမ္မတွေလည်းကျင့်သုံးသင့်တဲ့အတွက်ဘုန်းကြီးကအဲ့ဒီ2012ခုနှစ်စက်တင်ဘာလလောက်ကထုတ်ခဲ့တဲ့ဒီသတင်းလေးကိုဒီဆောင်းပါးလေးပေါ့ဒါလေးကိုဘုန်းကြီးနည်းနည်းပြန်ပြောပြပေးမယ်ဘုန်းကြီးတို့ဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနည်တွေလှုပ်ကြံခံရတာက1948ခုဇူလိုင်လ19ရက်အဲ့ဒီနောက်ပိုင်းမှာလွတ်လပ်ရေးရ1948ခုနှစ်မှာရသွားခဲ့တယ်ဇန်နဝါရီ4ရက်မှာအဲ့ဒီနောက်ပိုင်းမှာဘုန်းကြီးတို့မြန်မာနိုင်ငံမှာယခုလိုပဲဒီမိုကရေစီကျင့်သုံးပြီးတော့ဖော်ဆောင်ခဲ့တယ်အဲ့ဒီချိန်မှာဘုန်းကြီးတို့အစိုးရဝန်ကြီးတယောက်တော်တော်ကိုယာရုအာနာဩဇာအာနာရှိတဲ့ဝန်ကြီးတယောက်ကဒေါခင်ကြီးကိုပြောခဲ့တယ်ဘယ်လိုပြောခဲ့လဲဆိုတော့ဒေါခင်ကြီးကိုပြောတယ်အဲ့တော့ဗိုလ်ချုပ်အောင်ဆန်းတို့တည်ဆုံရတာတကယ်တော့ယာဇဝတ်မှုပါတဲ့ရာဇဝတ်မှုဖြစ်နေတော့တရားမှလမ်းကြောင်းအရာနင့်နာကြီးတောင်းလို့တရားဆွဲပြီးတော့နင့်နာကြီးတောင်းလို့ရပါတယ်တဲ့ဒါကြောင့်မို့ဗိုလ်ချုပ်အောင်ဆန်းစတဲ့အာဇာနည်တွေကိုလှုပ်ကြံခဲ့တဲ့ဦးစောရဲ့ကြံရစ်တဲ့မိသားစုဒေါ်တန်းခင်တို့သမီးဘေဘီစောတို့ပေါ့ဒီမိသားစုပေါ်မှာတရားဆွဲပြီးတော့နင့်နာကြီးရလူမှုနဲ့တရားဆွဲနိုင်ပါတယ်တဲ့ကျမယောက်ျားတာဗိုလ်ချုပ်တာအသက်ရှိခဲ့ရင်တော့ဒီချိန်မှာဝင်ွယ်တွေဘလောက်ရနိုင်ပါတယ်ဒီနင်နာကြီးအတွက်ပေးပါဆိုပြီးတရားဆွဲပြီးတော့နင်နာကြီးတောင်းလို့ရပါတယ်အဲ့တော့ဒေါခင်ကြီးနေနဲ့နင်နာကြီးတောင်းနိုင်ပါတယ်တရားဆွဲနိုင်ပါတယ်လို့ဒေါခင်ကြီးကိုအင်မတန်မှဩဇာအာဏာကြီးတဲ့ဝန်ကြီးတယောက်ကလာပြီးတော့အကြံပေးခဲ့ဘူးတဲ့အဲ့တော့အကြံပေးတော့ဒေါခင်ကြီးကဘာပြန်ပြောလိုက်တယ်လဲဆိုတော့သူလည်းပဲမုတ်ဆိုးမှကိုလည်းပဲမုတ်ဆိုးမှပါတဲ့နောက်တစ်ချက်ကဘာပါသေးလဲဆိုတော့ तू ကမျက်နာမရတဲ့မုတ်ဆိုးမှတနည်းအားဖြင့်ဂုံငယ်ရတဲ့ဂုံမဲ့တဲ့မုတ်ဆိုးမှ तू ကတော့ဂုံရှိတဲ့မုတ်ဆိုးမှပါတဲ့ဆိုလိုတာကဂလုံဦးစောရဲ့ဇနီးဒေါ်တန်းခင်တို့ဟာဒီလုံးချံမှုကြီးဖြစ်တဲ့နောက်ပိုင်းမှာဆွေစဉ်မျိုးဆက်လူကြားသူကြားထဲမှာမျက်နာမဖော်ရဲအောင်အင်မတန်မှရှက်ရတယ်ကြောက်ရတယ်ဘဲထဲမှာသွားသွားမျက်နာငယ်ရတယ်အာဇာနည်တွေကိုလှုပ်ကြံတဲ့ဦးစောရဲ့မိသားစုဒီလိုမိသားစုဆိုတဲ့နာမည်ကြားလိုက်တာနဲ့သူတို့မိသားစုမှာတင်ငယ်လိုက်တာတဲ့အဲ့တော့ဒေါခင်ကြီးကပြောတယ်အဲ့တော့ဒေါ်တန်းခင်တို့မိသားစုကမုတ်ဆိုးမှချင်းတူတူတဲ့သူတို့မှာမျက်နာမရှိတဲ့ဂုံမဲတဲ့မိသားစုဖြစ်ပါတယ်သူမှာတော့ဗိုလ်ချုပ်အောင်ဆန်းတို့ကွယ်လွန်ပေမဲ့ခင်ပွန်းတဲ့ကွယ်လွန်ခဲ့ပေမဲ့ဂုံရှိတဲ့မိသားစုဂုံရှိတဲ့မုတ်ဆိုးမှဖြစ်ပါတယ်ဒါကြောင့်တရားမစွဲလို့ပါဘူးနင့်နာကြီးလည်းပဲမတောင်းကျင်ပါဘူးလို့ပြန်ပြီးတော့ပြောခဲ့တယ်တဲ့ဒါလေးကဘုန်းကြီးတို့စာရေးဆရာဘာဘာဆိုတဲ့စာရေးဆရာတယောက်ကပြောခဲ့တာရေးခဲ့တာပေါ့အဲ့တော့ဒီဘာဘာဆိုတဲ့စာရေးဆရာကဒေါခင်ကြီးကိုယ်တိုင်ပြောခဲ့လို့သိသလားသူနဲ့ဒေါခင်ကြီးနဲ့ရင်းနှီးတယ်တဲ့ဒါပေမဲ့ဒေါခင်ကြီးကဒီအကြောင်းတွေကိုမပြောခဲ့ပါဘူးဘယ်သူကပြောတယ်လဲဆိုတော့ဂလုံဦးစောရဲ့သမီးဒေါ်ဘေဘီစောကနေပြီးတော့ကျေးဇူးတင်လွန်လို့အဲ့ဒီဘာဘာဆိုတဲ့စာရေးဆရာကိုပြောခဲ့တာဒေါခင်ကြီးရဲ့စိတ်တက်အင်မတန်မြင့်မြတ်တဲ့အကြောင်းဒေါခင်ကြီးကြောင့်သူတို့မိသားစုဟာတိတ်ပြီးတော့လူလောကထဲမှာမျက်နှာပွင့်လာရတဲ့အကြောင်းအဲ့တော့ဒေါခင်ကြီးကိုယ်တိုင်ကအမှန်တရားဖြစ်ပေမဲ့ဂုံရှိတဲ့တရားဂုံရှိတာဖြစ်ပေမဲ့လို့ကိုယ်တိုင်လိုက်ပြီးတော့မပြောဘဲနဲ့ဒေါ်ဘေဘီစောတို့မိသားစုကပြောခဲ့တာတဲ့ဒါကတစ်ချက်ပေါ့နောက်ဒေါ်အောင်ဆန်းစုကြည်ကဘာပြောခဲ့လဲဆိုတော့သူ့အနေနဲ့တဲ့သူတွေးမိတာရှိတယ်ပေါ့သူ့ရဲ့အဖေဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းတို့တည်ဆုံးရတာဟာဦးစောကြောင့်တည်ဆုံးရတယ်လို့ဘယ်တော့မှမမြင်ပါဘူးတဲ့နိုင်ငံရေးမှာဖြစ်တဲ့သဘောတွေပါနိုင်ငံရေးမှာတဦးနဲ့တဦးသက်တယ်ဖြစ်တယ်ဒါတွေကဖြစ်တတ်ပါတယ်တဲ့ဒါကြောင့်သူ့အဖေဗိုလ်ချုပ်အောင်ဆန်းဆုံးခဲ့တာဟာဦးစောကြောင့်ဆုံးရတယ်လို့ဘယ်တော့မှမမြင်ခဲ့ပါဘူးတဲ့ကတိစကားလေးတွေကိုခွန်ကြီးတို့ရှင်းကြည့်အဲ့တော့ဒေါခင်ကြီးရဲ့သမီးဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီစိတ်တက်တွေဟာလည်းပဲမူလဗီဇာကောင်းလို့လည်းပါမှာပဲဒေါခင်ကြီးဆိုတဲ့ပဝန်းကျင်မိတ်ကောင်းဆွေကောင်းရဲ့အိမ်မှာတွားပြီးတော့ပဋိသင်နေနေခဲ့ရတဲ့အတွက်ဒေါခင်ကြီးရဲ့စိတ်သက်တည်ကူးဆက်ပြီးတော့ဒါမျိုးကောင်းလာတာလေဒါဖြစ်နိုင်တာဘုန်းကြီးတို့လူတယောက်သူတော်ကောင်းဖြစ်တယ်ဆိုတာပဝန်းကျင်ကြောင့်လေဖြစ်နိုင်တယ်လို့မူလဗီဇာကောင်းလို့လည်းဖြစ်နိုင်တယ်တချို့ကျပဝန်းကျင်လည်းကောင်းတယ်မူလဗီဇာလည်းကောင်းတယ်ဒါကြောင့်သူတော်ကောင်းဖြစ်ရတာပဲအဲ့တော့ဘုန်းကြီးတို့ဒီစိတ်သက်လေးတွေကိုတတိထားကြည့်လိုက်အ ဲ့တော့ဒေါခင်ကြီးအနေနဲ့ဘုန်းကြီးတို့ပေးလာတဲ့တွေဘုန်းကြီးတို့တတွေဆိုလို့ရှိရင်အာလုံးသောတက္ကရာမတွေတွေဆိုရင်ကိုမိသားစုအားကိုရတဲ့အဲ့ဒီချိန်မှာပိုချုပ်အောင်ဆန်းရဲ့ကတော့ဒေါခင်ကြီးဆိုရင်ကလေးလေးတွေဟာဘုန်းကြီးတို့တနစ်ချားလေးတွေပဲဘလောက်မှမကွာကြဘူးဘုသူခယူလေးတွေနဲ့တိတ်ဒုက္ခရောက်တယ်ပိုချုပ်အောင်ဆန်းဆိုတာလည်းပဲတိုင်းပြည်အတွက်တာလှုပ်လှုပ်သွားတာသူ့အတွက်ဘာမှမကြံခဲ့ဘူးအင်းကြီးတောင်မှ96ထဲလောက်ပဲရှိခဲ့တယ်တဲ့ဒါတွေဟာဘုန်းကြီးတို့ဒီလွတ်လပ်ရေးဆိုဖို့အတွက်အင်္ဂလန်သွားတဲ့အခါမှာနေရူကနေပြီးတော့ကုတ်အင်းကြီးတထဲစီးဆင်ဘူးရတဲ့ဘဝမျိုးပိုချုပ်အောင်ဆန်းမှာဘာမှပုံမွေမရှိဘာမှတိုင်းပြည်အတွက်ယူတဲ့ပုံကမဟုတ်တော့သူသေးသွားတဲ့အခါဘာမှမကြံရက်ပါဘူးအင်မတန်ဒုက္ခရောက်တယ်ပေါ့အဲ့တော့ဒီလိုဒုက္ခရောက်နေတဲ့အချိန်မှာဒေါခင်ကြီးဟာဘုန်းကြီးတို့ကိုချင်းစာတရားမေတ္တာတရားထားပြီးတော့တရားမဆွဲခဲ့ဘူးနင့်နာကြီးမတောင်းခဲ့ဘူးအဲ့ဒီအာဇာနီခေါင်းဆောင်ကြီးတွေကတဦးသောအမျိုးသမီးရတော့ဇနီးတွေတယောက်ကတော့အဲ့ဒီဝန်ကြီးပြောလို့လားတော့မသိဘူးပေါ့နာမည်တော့ဘုန်းကြီးမသိဘူးအဲ့ဒီဂလုံးစောမိသားစုကိုနင့်နာကြီးတောင်းခဲ့လိုက်တဲ့တော့ငွေတသိန်းရတယ်လို့ဒီလိုတော့ပါတယ်ပေါ့အဲ့ဒီခေတ်ကငွေတသိန်းဆိုတာချမ်းဝင်းဝယ်မဲတိုက်ဆောင်မဲကားဝယ်မဲဒါတောင်မှတသိန်းမကုန်5000လောက်ပဲကုန်နေဆိုတော့အဲ့ဒီခေတ်ကငွေတသိန်းဆိုတာအင်မတန်မှကြီးကျယ်တယ်ပေါ့အဲ့တော့အဲ့ဒီဝန်ကြီးတယောက်ရဲ့ကတော်ကတော့နင့်နာကြီးတောင်းလိုက်တဲ့အတွက်ခုနဂလုံးစောမိသားစုကငွေတသိန်းယူရတယ်ဆိုတဲ့မှတ်တမ်းလေးတော့ရှိတယ်အဲ့တော့ဒေါခင်ကြီးအနေနဲ့ဒီလောက်ဒုက္ခရောက်နေတာတောင်မှဒီလိုတန်ဖိုးကြီးမတဲ့ငွေကြီးရှိနေတဲ့အချိန်မှာတသိန်းလောက်ရမယ်ဆိုရင်သူ့မိသားစုအတွက်အင်မတန်မှအဆင်ပြေတယ်ဒါကိုမလုပ်ခဲ့ဘူးအဲ့တော့ဘိုးချုပ်အောင်ဆန်းကွယ်လွန်သွားတာကိုလေဒီမိသားစုအပေါ်မှာရန်ညှိုးအာကတအနေနဲ့မထားခဲ့ဘူးဘုန်းကြီးတို့ခုခေတ်မှာဆိုရင်တော့ငါအပေါ်မှာစောင်းပြောဘူးတယ်ငါကိုဘလို့လုပ်ဘူးတယ်ရန်ညှိုးတွေကမပြေလိုက်တာကိုနဲ့ခင်တဲ့လူရှိရင်ရင်ဖွင့်ကျင်လိုက်တာဒီလိုအဒေါသအာကတတွေရှိနေတယ်မြဘုန်းကြီးတို့တန်တရာမှာဒီအဒေါသအာကတတွေကဆက်လိုက်ပါပြီးတော့တွေ့တိုင်းတွေ့တိုင်းရန်သူတွေဖြစ်တယ်တဲ့ဒါကြောင့်ရန်ညိုးတွေမြန်ရှိခဲ့ရင်ဒီဘဝမှာကြေပါစေဆိုပြီးမိမိတို့ကတက်နိုင်တယ်မြဒေါခင်ကြီးတို့ထုံးဒေါန်စန်းစုကြည်တို့ထုံးနှလုံးမူပြီးတော့ဒါတွေကိုဘုန်းကြီးတို့ကျင့်သုံးတဲ့ပါတယ်ဒါပါလဲဆိုတော့ဒေါခင်ကြီးအနေနဲ့ဘုန်းကြီးတို့ပြောရလို့ရှိရင်သူတော်ကောင်းစိတ်တဲ့တိတ်ပီသားတယ်ကိုယ့်ရဲ့ခင်ပွန်းသေဆုံးသွားတယ်ကိုယ့်ရဲ့ခင်ပွန်းကိုတတ်တဲ့မိသားစုဒီမိသားစုပေါ်မှာသဘောထားကြီးနိုင်တယ်ဆိုတာဘုန်းကြီးတို့လူတိုင်းမဖြစ်နိုင်တဲ့အခြေအနေတွေပါဒီလိုမဖြစ်နိုင်တဲ့အခြေအနေတွေကိုဒေါခင်ကြီးတို့ကကျင့်သုံးသွားတယ်သာသမီတွေကိုလည်းအမွေပေးသွားခဲ့တယ်ဒါပါလဲဆိုတော့ပေနေတဲ့တရွေးတွေကိုဘုန်းကြီးတို့ရေစင်ရေအေးနဲ့ဆေးကြောလိုက်တာပါလို့ဒီလိုပြောလို့ရတယ်ပေါ့ဒါကြောင့်ဘုန်းကြီးတို့ဒါလေးတွေဟာဖျားရှင်စားတဲ့သူတော်ကောင်းတွေကျင့်သုံးခဲ့တယ်လို့ရှေးဆက်ဆက်သူတော်ကောင်းတွေလည်းပဲကျင့်သုံးသွားတယ်ခုဘုန်းကြီးတို့လက်လန်းမိတဲ့ဒီဒေါခင်ကြီးတို့ဒေါခင်ကြီးရဲ့သမီးခုတက်တီထင်ရှားရှိနေတဲ့ဒေါန်ဆန်းစုကြီးတို့သူတို့လည်းပဲဒီလမ်းစဉ်ကိုပဲကျင့်သုံးသွားတယ်ကျန်တဲ့မိသားစုတွေအပြစ်မရှိတဲ့မိသားစုတွေမျက်နာငယ်မာကိုလည်းတိတ်ပြီးတော့စိုးရိမ်ပါတယ်တဲ့ဒါဘုန်းကြီးတို့လက်တွေ့အတူယူရမယ်အဲ့တော့ဒီနိုင်ငံကောင်းဆောင်တွေကိုချစ်ပါတယ်နိုင်ငံကောင်းဆောင်တွေကိုလေးစားပါတယ်ဆိုရင်သူတို့ကျင့်တဲ့ကျင့်စဉ်ကိုမကျင့်ဘဲနဲ့တော့ဖြင့်လေးစားရမရောက်ပါဘူးပါဇက်ကအော်နေုံနဲ့မပြီးပါဘူးဒါကြောင့်မို့ဒီလိုကျင့်စဉ်တွေကိုလက်တွေ့ကျင့်သုံးလို့ရှိရင်မြတ်စွာဘုရားရဲ့လမ်းစဉ်ကိုကျင့်သုံးရရောက်သွားပါတယ်။ပေနေတဲ့တရွေးတွေကိုမိမိတို့အနေနဲ့ရေစင်ရေအေးနဲ့ဆေးကြောရရောက်သွားတယ်။တန်ရှင်းစင်ကြယ်သွားတယ်တဲ့။ဒီဘဝမှာရှိတဲ့အာဃာတဒေါသတွေဒီဘဝမှာပဲချုပ်ငြိမ်သွားပါတယ်။ဒါလေးတွေကဘုန်းကြီးတို့ဆင်ကျင်တဲ့သူတော်ကောင်းတွေရဲ့လမ်းစဉ်တဲ့။ဒါလေးကိုသိစေခြင်းလို့ဘုန်းကြီးကမေတ္တာရေနဲ့ဆေးပါမယ်လို့ဒါလိုဘုန်းကြီးကပြောတာပါ။မေတ္တာဆိုတာပရဏာအနည်းပြပြောတာအခြားသောဓမ္မစွန့်ကြီးအခြားသောဓမ္မရည်စင်ရည်တွေနဲ့ဆင်းရင်လည်းပဲအလုံးဟာစင်ကြယ်သွားနိုင်တယ်ပေါ့အဲ့တော့ဒီဒေါသအာကတဘလောက်ကြောက်စရာကောင်းလဲဆိုတာခုနကရှင်ဒီဝရလောင်းနဲ့မြတ်စွာဘုရားလောင်းအကြောင်းကိုပြောခဲ့ပြီခုလည်းပဲမြတ်စွာဘုရားလက်ထက်ကဖြစ်ပျက်ခဲ့တာလေးဘုန်းကြီးနည်းနည်းလေးချိန်ရသလောက်ပြောပြအောင်မယ်ဖြစ်ပျက်ခဲ့တာဘုန်းကြီးတို့ခုဗုဒ္ဓဘာသာဝင်တွေမြန်မာလူမျိုးတွေဖျားဖူးသွားတဲ့ဗုဒ္ဓဂယာပေါ့အဲ့ဒီဗုဒ္ဓဂယာသွားတဲ့အခါခုခေတ်မှာဂယာလေကျောင်းလိုင်းဆိုတာတည်တန့်ရှိတယ်။ဂယာမြို့ပေါ့။အဲ့ဒီဂယာမြို့ကဘုန်းကြီးတို့ဖျားရှင်လက်ထက်တုန်းကဂယာရွာဆိုပြီးရွာကြီးတရွာပဲရှိတယ်။ခုတော့မြို့အဖြစ်ရောက်သွားခဲ့ပြီပေါ့။အဲ့တော့ဖျားရှင်လက်ထက်တုန်းကလည်းပဲဂယာရွာခုလည်းပဲဂယာမြို့ဂယာကဂယာပဲနှစ်ပေါင်း2500ကျော်သွားပြီမဲ့ဒီရွာရဲ့နာမည်ကပြောင်းမသွားဘူးပေါ့။အဲ့ဒီဂယာရွာမှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်ကလေးဟာလည်းပဲတိတ်ပြီးတော့သင်္ကန်းရည်ယူစီသင်္ကန်းစာယူဖို့တိတ်ကောင်းကလေးပေါ့။အဲ့တော့ဂရားရွာမှာဘုန်းကြီးတို့မျိုးသမီးတယောက်ပုံနာမျိုးပစ္စည်းဥစ္စာချမ်းသာတယ်ပေါ့တနေ့အိမ်တော်ကြတော့အဲ့ဒီတရွာထဲသားပုံနာနဲ့အိမ်တော်ကြတယ် ကြသွားတော့ရောင်နောက်စရုံးပါဆိုတဲ့အတိုင်းပဲလင့်ရဲ့အိမ်ဇနီးတဲကနေပြီးတော့ခင်မွန်းတဲ့ရဲ့အိမ်ကိုလိုက်သွားတယ်လိုက်သွားတော့သူကအဲ့ဒီအိမ်မှာတော်တော်အရာရောက်တဲ့ဩဇာအနာကြီးတဲ့မျိုးသမီးဖြစ်ရတယ်ဒါပေမဲ့လို့အဲ့ဒီအိမ်မှာကဘုန်းကြီးတို့ကျွန်မာလေးတယောက်ရှိတယ်ပေါ့ကျွန်ကလည်းပဲဘုန်းကြီးတို့၄မျိုးရှိတယ်အန်ဒောဇာတတဲ့အိမ်ပေါက်ကျွန်တဲ့အိမ်ပေါက်ကျွန်ဆိုတာကိုယ့်အိမ်ကကျွန်အဆက်ဆက်ကနေမွေးလာတဲ့ကျွန်လေးတွေကိုအိမ်ပေါက်ကျွန်လို့ခေါ်တယ်ကျွန်စနစ်ဆိုတာဘုန်းကြီးတို့ဖျားရှင်လက်ထက်ကလည်းရှိခဲ့တယ်။ဘုန်းကြီးတို့အမေရိကန်နိုင်ငံမှာလည်းသမ္မတအေဗရာဟင်လင်ကွန်းတို့လက်ထက်တည်းရှိခဲ့သေးတယ်။ဘုန်းကြီးတို့စာရေးဆရာမကြီးခင်နှင်းယူရေးခဲ့တဲ့ဝတ္ထုတွေထဲမှာလည်းပဲပုဂံဖျားတွေမှာဖျားကျွန်ဆိုတာတွေဟာလွန်ခဲ့တဲ့နှစ်ပေါင်း၄၅၀အတွင်းကိုရှိနေခဲ့သေးတာပေါ့။အဲ့တော့အိမ်ပေါက်ကျွန်ဆိုတာကစောစောကပြောသလိုအိမ်ကကျွန်မကမွေးတဲ့ကျွန်ခုခေတ်မှာတော့ဒီစနစ်ကလုံးဝမရှိတော့ပါဘူး။နံပါတ်၁ကဘာလဲဆိုတော့တနက်ဂီတာကျွန်းနဲ့ငွေဝဲကျွန်းနဲ့ပစံပေးပြီးတော့ဝဲတယ်ပန်ရှင်ထန်းကဝဲတယ်မိဘထန်းကဝဲတယ်ဒါမျိုးဖြစ်တဲ့ကျွန်းကိုတော့ငွေဝဲကျွန်းလို့ခေါ်ရတယ်နံပါတ်3ကဘာလဲဆိုတော့ကရမရဏီတာကျွန်းနဲ့သုံးပန်ကျွန်းနဲ့စစ်တိုက်သွားတဲ့ကအောင်နဲ့ကိုအောင်နဲ့စစ်မြေပြင်ကနေပြီးတော့အဲ့ဒီမှာရှိနေတဲ့ကျွန်းလေးကိုခေါ်လာပြီးတော့ဒီမှာကျွန်းပြူခိုင်းတာဒါကိုသုံးပန်ကျွန်းလို့ဒီလိုခေါ်ရတယ်နံပါတ်၄ကဘာလဲဆိုတော့တာမန်ဒါသပြောပါကတကျွန်းနဲ့ဗမာလူကတော့သူ့အလိုလိုကျွန်းအဖြစ်လာပြီးတော့ခန်းတာစာရေးတောက်ရေးကျက်တဲလို့မိဘတွေကလည်းပဲမကြွေးမွေးနိုင်လို့နေစရာမရှိလို့ကျမကိုခန်းကျင်ရန်ခိုင်းပါဆိုပြီးတော့ကျွန်းအဖြစ်နဲ့လာပြီးတော့နေရတာဒါကိုတာမန်ဒါသပြောပါကတကျွန်းလို့ပါဠိလိုခေါ်ရတယ်သူ့အလိုလိုကျွန်းအဖြစ်ခံယူတဲ့ပုဂ္ဂိုလ်ခုဒီအိမ်မှာရှိတဲ့ကြရရွာမှာစောစောကအိမ်အောင်ကြသွားတဲ့အမျိုးသမီးသူရဲ့ခင်ပွန်းတဲ့အိမ်မှာရှိနေတဲ့ကျွန်လေးကတော့အန်ဒောဇာတအိမ်ပေါက်ကျွန်ပေါ့အိမ်ကကျွန်မတွေကဆက်ဆက်ကမွေးလာတဲ့ကျွန်လေးဒါပေမဲ့လို့သူတို့နှစ်ယောက်ဟာတွေးလိုက်တာနဲ့ရန်သူကြီးတွေလိုဖြစ်လို့အဲ့တော့ချွေးမဖြစ်တဲ့လူကဒီကျွန်မလေးကိုမြင်လိုက်တာနဲ့ရိုက်ဟဲဆဲဟဲချိန်ကြောင်ဟဲနဲ့ဘလို့မှကြည့်လို့ကိုမရောက်မြင်လိုက်တာနဲ့လက်ကရောက်ပြီးသားဖြစ်သွားတယ်နောက်အရွယ်လေးရောက်လာတဲ့အခါကျတော့ရောအရွယ်ရောက်လာတဲ့အခါလည်းဒီတိုင်းပဲဒူတွေတထောင်နေနဲ့ဒူနဲ့တိုက်တယ်တထောင်နဲ့ထောင်တယ်လက်သီးနဲ့ထူတယ်ဘလို့မှကြည့်လို့ကိုမြောင်မြင်လိုက်တာနဲ့ဒေါသတွေရတန်းပြီးတော့ထွက်တော်လာပဲနောက်တဖြည်းဖြည်းနဲ့ဘလောက်ထိရင့်ကျက်လာလဲဆိုတော့ညှင်းဆဲမှုတွေကဆပင်ဆွဲပြီးတော့ပါရိုက်တယ်ဆပင်ဆွဲပြီးတော့ခြေထောက်နဲ့ကန်တယ်ဒီဆင့်တွေရောက်လာပြန်ရောကြာတော့ဒီကျွန်မာလေးရစိတ်ညစ်လာတယ်ငါဒီလိုညှင်းဆဲခံနေရတာဒီဆံပင်ရှိလို့နေမှာဆိုပြီးတော့ဆက်တာတဲ့အိမ်သွားပြီးတော့ဆံမင်းညက်တဲ့အိမ်သွားပြီးတော့ကရုံးတုံးပြလိုက်တယ်ကရုံးတုံးပြီးတော့ပြန်လာတဲ့အခါကျတော့အိမ်ရှင်မျိုးသမီးချွေးမကမြင်တော့နင်းကရုံးတုံးလို့ငါလက်ကလွတ်မှလာကျွန်ဆုံးမှဆိုပြီးတော့ဘာလုပ်တယ်လဲမေးတော့အဲ့ဒီကောင်းကိုကျိုးနဲ့ကြစ်နေအောင်ခြီလိုက်တယ်ခြီပြီးတော့ကျိုးလေးတွေချတယ်ဇပင်စဘုန်းကြီးတို့ကောင်းကိုကျိုးနဲ့ပတ်ချီပြီးတော့ကျိုးလေးတွေတွဲလန်းချထားတယ်အဲ့တော့သူရိုက်ရှင်တဲ့ချိန်ဆိုရင်ဇပင်စအဲ့ဒီကျိုးကိုဆွဲပြီးတော့ရိုက်တယ်တဲ့အဲ့လောက်ကြီးညင်စေခဲ့တာအဲ့ဒီကြိုးတွေကိုဖြုတ်ခွင့်လည်းမပေးဘူးဒီတော့သူ့ကိုတရွာလုံးကဘာခေါ်လဲဆိုတော့ရေစုမာလာတဲ့ကြိုးပန်းရှိတဲ့ကြိုးပန်းကိုပန်ထားတဲ့မိန်ကလေးလို့ဒီလိုအဓိပ္ပာယ်ရတာပေါ့ကြိုးတွေကိုပန်းလို့ပန်ထားတဲ့မိန်ကလေးဒီလိုအဓိပ္ပာယ်မျိုးနဲ့ရေစုမာလာလို့ဒီလိုထင်ရှားခဲ့တယ်အဲ့တော့တနေ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကနက်နက်မိုးတောက်အခါမိုးတောက်ခါဆိုတော့နက်နက်၄နာရီဘုန်းကြီးတို့40မိနစ်လောက်ကနေပြီးတော့9နာရီအတွင်းလောက်ဖြစ်မှာပေါ့ဘုရားရှင်ကိုတော်မြတ်ဟာတညာလုံးကျင်းတဲ့ချိန်နေပါတယ်ညာ6နာရီကနေပြီးတော့10နာရီအတွင်းရဟန်းတော်တွေကိုတရားပြတယ်ရေချိုးစရာရှိရင်ဘုရားရှင်ဟာအငွေ့ခံတဲ့သဘောနဲ့ရေချိုးတော်မူတယ်အဲ့တော့ရေချိုးတော်မူပြီးတော့ကန္နာကုတီထဲမှာတရားဟောတယ်တရားပြတယ်ရဟန်းတွေမေးတဲ့ပြဿနာတွေကိုဖြေတယ်ဒီလိုနဲ့10နာရီရောက်သွားတယ်စေနာရီကနေနှစ်ချက်ထိုးထီကြတော့နတ်ပြန်မာရီကလာပြီးတော့မေကွန်ပြီးတော့မြတ်စွာဘုရားရဟန်းတွေကပြန်သွားတော့နတ်ပြန်မာရီကရောက်လာအဲ့ဒီစေနာရီကနေနှစ်ချက်ထိုးထီမြတ်စွာဘုရားနတ်တွေပြန်မာရီမေးတဲ့မေကွန်တွေဖြေးပြီးတော့တရားဟောရတယ်နောက်တခါဘုန်းကြီးတို့နှစ်ချက်ထိုးကနေပြီးတော့၄နိုင်နှစ်ချက်ထိုးကနေပြီးတော့၃နိုင်မိနစ်20ထိကြတော့ဈဉ္ဉံလျှောက်တော်မူတယ်တဲ့အဲ့တော့2နာရီကနေပြီးတော့၃နိုင်မိနစ်20လောက်10နာရီမိနစ်20လောက်ဘုရားရှင်ဟာအညောင်းညာပြည်စီဖို့အတွက်ဈဉ္ဉံကြွရတယ်။အဲ့တော့3နာရီ20ရက်နေပြီးတော့4နာရီမိနစ်40လောက်ထိကြာတော့ဘုရားရှင်ဟာလက်ရနံပါတ်နဲ့ကျင်းဆက်တော်မူတယ်။တနာရီနဲ့မိနစ်20လောက်ကြာတယ်ပေါ့။အဲ့တော့4နာရီမိနစ်40လောက်ကနေပြီးတော့ဘုရားရှင်ဟာ ထာရမူပြီးတော့လောကကြီးထဲမှာကြည်တော်မူလေးရှိတယ်ဘယ်သက်တော်ဝါးတွေများဒါနတိလာဘာဝနာကုသပါရမီရင့်ကျက်မလဲဘယ်သူမှငါတရားဟောရမလဲလို့အဲ့ဒီလေးနာကြီးလေးဆယ်လေးမိနစ်လောက်ကနေပြီးတော့ငါးနာကြီးတွင်လောက်မှာဖះရှင်ကလောကကြီးထဲမှာကြည်တော်မူတော့စောစောကပြောခဲ့တယ်ရေစုမာလာဆိုတဲ့အမျိုးသမီးလေးကညံနေမှာထင်လာခဲ့ပါတယ်အဲ့တော့တောတာပန်ဖြစ်နိုင်နေခုနကချွေးမလေးပဲတောတာပန်မဖြစ်ပေမဲ့ တရနေကုံတုံးမှာဆောက်တီးပြီးတော့တီလာဆောက်တီးပြီးတော့ဗုဒ္ဓဘာသာဝင်ဖြစ်လာမယ်ဒီရေးတွေကိုဖះရှင်ကမြင်တော်မူတော့ဖះရှင်ကအဲ့ဒီနေ့နန်းနဲ့ပိုင်းမှာကြွတော်မူတယ်တော်တယ်ကိုကြွတယ်ကြွပြီးတော့တစ်ပင်အောင်မှာထိုင်ပြီးတော့ဖလာသမဘက်ဝင်စားရင်းနဲ့ရောင်ကြီးတော်တွေလွတ်တယ်ပေါ့အဲ့တော့ရေစုမာလာဆိုတဲ့မြို့သမီးကလည်းငါအတွက်ဒီလိုဆင်းဆင်းရဲရဲဒုက္ခရောက်ပြီးတော့အသက်ရှင်နေရ ဖျားရှင်ထိုင်တော်မူတဲ့တရင်သုံးတော်မူတဲ့တစ်ပင်ရဲ့အနီးမှာသူကတစ်ခိုင်းလေးမှာကြိုးကိုချီဂွင်းလျှော်လေးလှုပ်ပြီးတော့ကြိုးဆွဲချသေးမယ်ဆိုပြီးတော့သူအဲ့ဒီလိုကြံစီပြီးတော့ကြိုးလေးကိုပြင်ဆင်နေတယ်ပေါ့အဲ့ဒီအချိန်မှာသူဟာပတ်ဝန်းကျင်ကိုကြည့်လိုက်တာဘေးမြန်ဘသူများရှိနေမလဲနောက်ရှင့်မြန်ဘသူပေးမလဲကြည့်လိုက်တော့မြတ်စွာဘုရားကိုရောင်ကြီးတော်၆တွယ်နဲ့ဖျားရှင်ကိုတော်မြတ်ကိုဖူးမြင်ရတော့ကြီးညိုစိတ်တွေရိုသေစိတ်တွေရှိပြီးတော့ငါလိုပုဂ္ဂိုလ်မျိုးကိုဖျားရှင်ကိုတော်မြတ်ကတရားမြန်ဟောလေသလားလို့စိတ်ထဲမှာဖြစ်ပြီးတော့ဖျားရှင်ဟောတဲ့တရားစကားကိုမြန်နာယူရရင်ဖြင့်ငါဟောဒီလိုရုံမာတဲ့အသက်ရှင်ရခြင်းမှာလွတ်မြောက်နိုင်တယ်လို့စိတ်ထဲမှာတရားလည်းပဲနာကျင်တယ်မြတ်စွာဘုရားကတရားဟောမှာဟောပါမလားဒီလိုစိတ်တွေလည်းပဲဖြစ်နေတဲ့အချိန်မြတ်စွာဘုရားကရေစုမာလာလို့အတန်ပေးပြီးတော့လှန့်ခေါ်လိုက်ပါတယ်အဲ့တော့ကိုယ်နာမည်ကိုလှန့်ခေါ်လိုက်တယ်ဆိုရင်ပဲဘုန်းကြီးတို့အင်မတန်သုံးလောကထိုတာမြတ်စွာဘုရားကအင်မတန်မှအောက်တန်းကျတဲ့ကျွံမျိုးထဲမှာဖြစ်တဲ့လူဒကာရဲ့အနှိမ်ချခံဖြစ်တဲ့ရေစုမာလာလေးဟာသိပြီးတော့အမျက်ရည်နဲ့ဥထိတ်ကိုတွန်းလောင်းလိုက်တယ်လို့သိပြီးတော့ရှင်လန်းပြီးတော့မြတ်စွာဘုရားထံသွားထီချင်းကြီး၅ပါးနဲ့ရှ िख ိုးပြီးတော့အဲ့ဒီမှာမြတ်စွာဘုရားနာလီထိုင်လိုက်တယ်တဲ့မြတ်စွာဘုရားကအဲ့ဒီမှာတရားတစ်ပုဒ်ဟောခဲ့ပါတယ်တရားတစ်ပုဒ်ဟောတဲ့အခါမှာပထမဒါနကြောင့်သီလကြောင့်နေဟောတယ်ဒါနမရှိလို့ဆင်းရဲရတာ၊သီလမရှိလို့ယောဂါတွေနှမားရတာ။ဒါနသီလရှိလို့ရှိရင်တက္ကကထာ၊နက်ပြီရောက်နိုင်တဲ့အကြောင်း။နောက်ဆုံးနက်ပြီစည်းစိမ်နေဆိုတာလည်းပဲဘာမှตายာဝယ်မရှိတဲ့အကြောင်း။ဘုန်းကြီးတို့ကာမဂုဏ်တွေဟာတကယ်တော့အယိုးမှာကပ်နေတဲ့အသားလောက်လေးပဲတဲ့။ခွေးငက်ကလေးဟာအယိုးကိုကိုက်တယ်။သူ့ရဲ့တရေလေးနဲ့အယိုးအထွက်လာတဲ့အညီနန်းလေးကိုဝါနုဝါနုနဲ့ဆက်ပြီးတော့ရှာလေးနဲ့ရက်ဟိုကကိုက်ဒီကကိုက်တကယ်တော့ဒီအယိုးကိုကိုက်နေတယ်မြသူ့ရဲ့တရေနဲ့အယိုးအထွက်လာတဲ့ဘုန်းကြီးတို့အညီနန်းလေးပဲရပြီးတော့ဘိုင်မဝနိုင်ပါဘူးတဲ့တသက်လုံးကိုက်လို့ရှိရင်ဒီလိုနဲ့ပဲသေသွားရတာပဲဒီလိုပဲကာမဂုဏ်တွေရဲ့သဘောဆိုတာလည်းပဲနှစ်စီစိမ့်နေဖြစ်ပစီဘယ်တော့မှဝရယ်မရှိဘူးအမြဲတမ်းလိုနေတာပဲဆိုပြီးကာမဂုဏ်တွေရဲ့အပြစ်ကာမဂုဏ်တွေရဲ့ထွက်မြောက်ကြောင်းအကျင့်တွေကိုမြတ်စွာဘုရားကဟောပြီးတော့တစ္ဆာ၄ပါးဟောလိုက်ပါတယ်။အဲ့တော့တစ္ဆာ၄ပါးတရားလည်းပဲနာပြီးရောဒိသုမာလာသောတာပန်ဖြစ်သွားပြီတဲ့။အဲ့တော့ဒုက္ခတစ္ဆာလောကီမှာတာယာပွဲဆိုတာဘာမှမရှိဘူး။အလုံးဒုက္ခတွေအကြီးပဲ။ဒီဒုက္ခတွေဆိုတာလည်းပဲတဏှာဆိုတဲ့သမုဒိယတစ္ဆာကြောင့်ဖြစ်ရတာ။ဒုက္ခတွေကအကြောင်းပဲဖြစ်တာမဟုတ်ဘူး။တဏှာလိုချင်တဲ့တဏှာကြောင့်ဖြစ်ရတာဆိုပြီးတော့သမုဒိယတစ္ဆာကိုမြတ်စွာဘုရားပြဒီဒုက္ခတွေချုပ်ငြိမ်းရဆိုတာနိဗ္ဗာန်ဆိုတာရှိတယ်ဆိုပြီးတတိယမြောင်းနေတဲ့និရောဓသစ္စာကိုဟောတော်မူတယ်။និရောဓသစ္စာကိုဟောပြီးတဲ့အခါဒီနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းရင်မခင်၈ပါးကျင့်ကိုကျင့်ရတယ်ဆိုပြီးမခင်၈ပါးကျင့်စဉ်ကိုဟောတယ်မဂ္ဂသစ္စာ။အဲ့တော့ဒေဇုမာလာလေးဟာသောတာပန်အရိယသူတော်စင်ဖြစ်သွားတယ်တဲ့။အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကဒီလောက်ဆိုရင်တော်ပြီဆိုပြီးတော့မြတ်စွာဘုရားကပြန်ကြွပြီးတော့ရွာတကားပေါင်းနဲ့တစ်ပင်အောက်မှာတရင်သုံးပါတယ်။ဒေဇုမာလာလည်းပဲသောတာပန်ဖြစ်သွားပြီဆိုတော့ကိုကိုကိုတတ်သေးတယ်ဆိုတာသောတာပန်ဒီမှာလုံးဝမရှိနိုင်တရားဆင့်မြင့်တဲ့ပုဂ္ဂိုလ်တွေကကိုကိုကိုဘယ်တော့မှတတ်မသေးပါဘူးအဲ့တော့ငါ့ကိုအရှင်မကတတ်ခြင်းလဲတတ်ညင်စေခြင်းလဲညင်စေလှုပ်ရှင်ရလှုပ်ပစီတော့ဆိုပြီးတော့ရေအိုးနဲ့ရေခတ်ပြီးတော့ပြန်လာတယ်အဲ့ဒီချိန်မှာအဲ့ဒီချွေးမရဲ့ရောက်ခမကြီးဖြစ်တဲ့အင်းရှင်ပုံနာကြီးကအိမ်တကားပေါက်ရက်နေရင်လည်းဒေဇုမာလာပြန်လာတာကိုမြင်တော့မေးတယ်တင်ဒီနေ့သွားတာကြာလိုက်တာတဲ့တဲ့ရဲ့မျက်နာရည်ဆင်းရလည်းပဲဒီနေ့တိတ်ပြီးတော့ကြည်လင်နေတာပဲတဲ့ရဲ့အမူအရာတွေလည်းပဲတိတ်ပြီးတော့မူတွေပြောင်းပြီးတော့နေတယ်တဲ့ဒါဒီအကြောင်းကိုပြောပြတဲ့မှာဆိုတော့ဒေဇုမာလာမြတ်စွာဘုရားနဲ့တွေ့တဲ့အကြောင်းတေချောင်းကျန်တဲ့အကြောင်းတရားတွေမြင်ခဲ့တဲ့အကြောင်းပြောပြတော့ရောက်ခမကြီးကအိမ်ထဲဝင်ပြီးတော့သူ့ရဲ့ချွေးမကိုအမိန်ပေးလိုက်တယ် ဒီနေ့ရစားပြီးတော့ဒေဇုမာလာအပေါ်မှာဘာမှမလုပ်ပါနဲ့တော့လို့အမိန်ပေးပြီးတော့မြတ်စွာဘုရားတရင်သုံးနဲ့ရွာပြင်ဘက်ကတစ်ပင်အောက်ကိုသွားမြတ်စွာဘုရားကိုပင့်အိမ်ကိုပင့်လာပြီးတော့ဆုံးကတ်တယ်ပေါ့ဆုံးကတ်ပြီးတဲ့ချိန်မြတ်စွာဘုရားကအဲ့မှာတရားဟောပါတယ်တရားဟောတဲ့အထဲမှာအဲ့ဒီချွေးမဖြစ်တဲ့လူနဲ့ကျွန်မဖြစ်တဲ့ဒေဇုမာလာတို့ရဲ့အကြောင်းလေးကိုမြတ်စွာဘုရားအတိတ်အကြောင်းကိုဟောပြီးမှတင့်တော်တဲ့တရားကိုဟောပါတယ်အဲ့ဒီလိုဟောလိုက်တဲ့အခါမှာချွေးမဖြစ်တဲ့လူရောခရာရောမှနေတဲ့အမျိုးသားတွေရောမျိုးသမီးတွေရောအလုံးရောက်မှဖြစ်တဲ့လူရောတရဏဂုံသုံးပါးကိုစောက်တည်ပြီးတော့သီလတွေယူကြတယ်တဲ့ဗုဒ္ဓဘာသာစင်စစ်ဖြစ်သွားခဲ့ကြတယ်အခြားသောဝါဒအနေဗုဒ္ဓဘာသာဖြစ်သွားကြတယ်ပေါ့အဲ့တော့မြတ်စွာဘုရားအတိတ်ကြောင်းဟောတဲ့ထဲမှာသူတို့ကြောင်းဘာပါလဲဆိုတော့ဒီရေစုမာလာဆိုတဲ့ကျွန်မာလေးဟာဘုရားရှင်ကတ္တပဘုရားရှင်လက်ထက်တုန်းကအိရှင်မဖြစ်ခဲ့ရခုအင်ရှင်မဖြစ်နေတဲ့ချွေးမဖြစ်တဲ့မျိုးသမီးကအဲ့ဒီကတ္တပဘုရားရှင်လက်ထက်တုန်းကကျွန်မာလေးဖြစ်ခဲ့တယ်တဲ့ကျွန်မာလေးဖြစ်တော့ရေစုမာလာလောင်းဖြစ်တဲ့တတိသမီးကကျွန်မာလောင်းဖြစ်တဲ့ခုချွေးမလောင်းကိုညင်စေတယ်ရိုက်တယ်နှက်တယ်ဆဲတယ်ချင်းကြောက်တယ်အမျိုးမျိုးနှိပ်စက်ခဲ့တာအဲ့တော့မျိုးမျိုးနှိပ်စက်ခဲ့တော့ဒီကျွန်မာလေးကမခံနိုင်တဲ့အဆုံးမှာလူဘဝညင်းငွေပြီးတော့ကုသိုလ်ကောင်းမှုတွေပြုပြီးတော့ဆူတောင်းခဲ့တာအနာဂတေအဟံသာမိနီဟုတ်တော်ဝဣမိတာဥပရိဣတရိယံဝတ္တေယံဒီပတ္ထနံတပေတိတဲ့ဒါနတွေပြုပြီးတိုင်းပြုပြီးတိုင်းဘာဆူတောင်းတယ်ဆိုတော့နောက်အနာဂတ်ကာလမှာတဲ့ကျမကအရှင်သခင်မဖြစ်ပရစေဟောဒီအမျိုးသမီးပေါ်မှာအားလုံးအုပ်ဆိုးနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပရစေလို့ဆုတောင်းခဲ့တယ်အဲ့လိုဆုတောင်းမှားခဲ့လိုက်တဲ့အတွက်ဒီဘဝကျတော့အဲ့ဒီကျွန်မလေးဟာခရရွာမှာလာပြီးတော့ပုံနေမရဲ့ပုံနာရဲ့ချွေးမှလာဖြစ်ပြီးတော့အင်ရှင်မှဖြစ်ရတယ်အဲ့ဒီဘဝမှာသခင်မှဖြစ်ခဲ့တဲ့ပုဂ္ဂိုလ်ကတော့ဒီဘဝမှာကျွန်လာပြီးတော့ဖြစ်ရတယ်ဒီလိုရံညိုးတွေသူတို့ဟာဆက်ဆက်ပြီးတော့ဖြစ်ခဲ့ရတာမြတ်စွာဘုရားလက်ထက်တည်းမပီနိုင်မဆုံးနိုင်ဖြစ်တယ်နောက်ဆုံးမြတ်စွာဘုရားရဲ့တရားတော်နားတဲ့ချိန်ရံစပြီးတော့အဲ့ဒီရံညိုးတွေကကြေးပြီးတော့သူတို့ဟာချစ်ချစ်ခင်ခင်ဖြစ်သွားပါတယ်ဒေဇုမာလာလည်းဘဝဆုံးတဲ့အခါတောင်တင်တာနဲ့ပြီးမှနတ်သမီးတစ်ထောင်ချန်ရံနဲ့သွားပြီးတော့နတ်သမီးဖြစ်တယ်အဲ့တော့ရှင်မောကလန်ကတွေ့တဲ့အခါမှာမေးမြန်းတဲ့အတွက်ရေစုမာလာသူ့ရဲ့ဘဝအကြောင်းလေးကိုပြန်ပြီးတော့ပြောပြအရှင်မောကလန်ကလူပြည်ရောက်တော့ပြန်ဟောတဲ့အတွက်တန်ခိုင်းနာတေမထေရီရဲ့မိန်ကြားတော်မူခဲ့တယ်အဲ့ဒီတရားကိုဘုန်းကြီးကယနေ့ဒကမာကြီးဒေါ်အေးအေးနဲ့အားလုံးသောဓမ္မမိတ်ဆွေတွေကိုမေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့ကောင်းစည်းနဲ့ဘုန်းကြီးကတရားတစ်ပုဒ်ဟောပေးခြင်းဖြစ်ပါတယ်အဲ့တော့ရံညိုးဆိုတာတိတ်ပြီးတော့ကြောက်เสียကောင်းတယ်အဲ့တော့ဘုန်းကြီးတို့ပဋ္ဌာန်24ပစ္စည်းတွေမှာအာတေဝနပစ္စယောဆိုတာဒီရံညိုးတွေကထက်တလဲလဲထုံနေတယ်ပြီးခဲ့တာတွေကပြီးခဲ့ပြီပဲဒီပြီးခဲ့တဲ့ရံညိုးတွေကိုထက်တလဲလဲငါ့ကိုပါလုပ်ဘူးတယ်ငါ့ကိုဆဲဘူးတယ်ငါ့ကိုပြောဘူးတယ်ဒီလိုစိတ်တွေဖြစ်လာရင်တန်တရာမှာပြန်ပြီးတော့ဆုံရပြီဆိုရင်အတုံအလဲနဲ့ तू ကခန်းလိုက်ကိုကခန်းလိုက် तू ကမြင်လိုက်ကိုကနှိမ့်လိုက်ကိုကမြင်လိုက် तू ကနှိမ့်လိုက်ဘယ်တော့မှမဆုံးပါဘူးဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ရဲ့ဤကိုနှလုံးသွင်းပြီးတော့တရွေးပေနေတဲ့အခါမှာရည်စင်ရည်အေးနဲ့ဆေးကြောနိုင်အောင်ဘုန်းကြီးကဒီတရားကိုဟောခြင်းဖြစ်ပါတယ်။အဲ့တော့ဘိုလ်ချုပ်ကတော်ဒေါခင်ကြီးတို့ကျင့်သုံးခဲ့တဲ့လမ်းစဉ်ကိုကျင့်သုံးပြီးတော့တရွေးပေနေတာကိုတရွေးတို့ဘာတို့ညစ်ကြေးတွေနဲ့ပြန်ပြီးတော့မဆေးကြောစေခြင်းဘူး။ဆေးကြောလို့ရှိရင်တန်ត្រာကြီးကတိတ်ပြီးတော့ရှည်ပါတယ်။တန်ត្រာထဲမှာတွေ့ရင်လည်းပဲဘယ်တော့မှတုံ့နဲ့တူမေတ္တာမသက်ဝင်မဲနဲ့ရန်သူတွေတပွဲဖြစ်တယ်။တချို့မောင်နှမတွေဖြစ်ပြီးတော့ရန်သူလူဖြစ်သွားတယ်ဆိုတာဒီလိုအာဂတရံညိုးတွေကြောင့်ဖြစ်ရတာပါဒါကြောင့်ဒါတွေကိုဆုံးသက်နိုင်အောင်မြတ်စွာဘုရားရဲ့ရည်စင်ရည်အေးတရားတွေနဲ့မိမိတို့ရဲ့အာဂတဒေါသသဘောတရားတွေကိုဆေးကြောနိုင်ပါစေဆိုတဲ့ရည်ရွယ်ချက်နဲ့မေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့တရားကိုဓမ္မလက်ဆောင်ပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့အားလုံးသောတော်ရည်နဲ့တကဝတရားနာဓမ္မမိတ်ဆွေသူတော်စင်တွေဟာဒေါသအာဃာတလောဘစားတဲ့တရားတွေကိုဓမ္မတရားနဲ့မေတ္တာတရားစားတဲ့ဓမ္မစွန်အားတွေနဲ့ဆေးကြောပြီးတော့သူတော်ကောင်းများဖြစ်အောင်ဆက်လက်ကြိုးစားနိုင်ကြပါစေ။အဲ့ဒီလိုကြိုးစားရင်းနဲ့နှလုံးသားထဲမှာပါရမီတွေပြည့်ပြီးနောက်ဆုံးမှာမဉ္ဉံဘုံဉံဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငှလျှင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။